Welcome to the Voice of America in Burmese.
Mingala manak khin ma khnya. VOA American tan ye 2020 khu ni November 29 ye taok ja manak season rwe go Myanmar san naw chain manak 6 nai ga ni 9 nai thi Washington DC myo daw ga ni thaut lwin ni ba bi. COVID-19 gaba ka yo ga ye bo chein ni chaung VOA အစီအစဉ်တွေကိုပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ဝင်းမင်းနဲ့ကိုအောင်မြတ်သူတို့ကကြောပြပါမယ်။ဒီကမ္ဘာလုံးမှာကိုဗစ်ပိုးတွေ့သူပေါင်းတန်း60ကျော်လာပြီးသေဆုံးသူတွေလည်း1.4တန်းကျော်အထိနောက်ထပ်မြင့်တက်လာချိန်မှာအဆိုးဆုံးခံနေရတဲ့အမေရိကန်နိုင်ငံမှာတော့ Thanksgiving ကျေးဇူးတော်နေ့ကိုမိသားစုတွေနဲ့အရင်လိုစိတ်မပျော်နိုင်ပဲဆင်နွှဲနေကြပါပြီ။ဒီကျေးဇူးတော်နေ့အားလိုက်ရမတိုင်ခင်ညမှာနေ့စဉ်တည်ဆုံမှု6လအတွင်း2000ကျော်အဆင့်အမြင့်ဆုံးတက်ခဲ့တဲ့အမေရိကန်မှာအရင်ပုံမှန်အားဖြင့်အင်ကနေအဝေးရောက်နေတဲ့မိသားစုနဲ့မိတ်ဆွေတွေအားလုံးပြန်ဆုံအတူတူစားသောက်လေးရှိတာမို့အခုလဲလူတွေစုမိပြီးကိုဗစ်ကူးစက်မှုတွေအများကြီးချက်တိုးလာပါကိုစိုးရိမ်မှုတွေမြင်မာလာနေပါတယ်။ကိုဗစ်ပိုးကူးခံရသူပေါင်း73သန်းနီးပါးနဲ့တည်ဆုံသူပေါင်း26,000ကျော်လာတဲ့အမေရိကန်မှာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကလည်းအမေရိကန်တနင်္ဂနွေလုံးမှာပြောစရာကောင်းတဲ့ကျေးဇူးတော်နေ့ဖြစ်ပါစေလို့သူ့ဇနီးနဲ့အတူဆုမွန်ကောင်းပို့သလိုက်ပေမဲ့ကိုဗစ်ရောဂါကြောင့်ဒုက္ခခံစားနေရတဲ့မိသားစုများစွာအတွက်လည်းစိတ်မကောင်းကြောင်းထုတ်ပြောခဲ့ပါတယ်။မစ္စတာဘိုင်ဒန်ကပဲ CNN ရုပ်သံမှာမနေ့ကဖော်ပြခဲ့တဲ့ဆောင်းပါးထဲမှာအမေရိကန်နိုင်ငံတဝန်းကထမင်းစားပွဲတွေမှာမလာနိုင်တဲ့သူတွေရဲ့ထိုင်ခုံတွေလွတ်နေတာရှိလိမ့်မယ်။ဒါပေမဲ့အားလုံးနဲ့အတူကျွန်တော်တို့မိသားစုလည်းဒီအရေးပါဆုံးထုံတန်းစင်လာပွဲကိုဆင်နွှဲသွားမှာပါလို့ဆိုခဲ့ပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးတပြွေးချိုအကြီးကဲကကိုဗစ်ကာကွယ်ဆေးအတွက်နောက်ဆုံးအလားအလာကောင်းနေတဲ့ AstraZeneca ကုမ္ပဏီဆေးရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းမှုနောက်ထပ်အသေးစိတ်တွေကိုစောင့်ကြည့်နေရသေးတယ်လို့ဆိုလိုက်ပါတယ်ဒီတပြွေးချိုရရှိချုပ်သိပ္ပံပညာရှင်စူမြာဆမ်မီနသန်က
The schedule which gave a smaller dose
အစပိုင်းနည်းနည်းထိုးပြီးနောက်ပိုင်းများများထိုးရတဲ့ဒီကာကွယ်ဆေးမှာထိရောက်မှုက90ရာခိုင်နှုန်းအထိပိုမြင့်လာပုံရပါတယ်ဒါပေမဲ့ဒါကစမ်းသပ်အရေးအတွက်နိုင်ငံပေါ်မှာပဲအခြေခံထားသေးတာပါဒါကြောင့်ဒီထိရောက်မှုရောအန္တရာယ်ကင်းမှုအတွက်ပါစောင့်ကြည့်ဖို့လိုနေပါသေးတယ်ဒီ AstraZeneca ရဲ့ကာကွယ်ဆေးကိုတခြားနိုင်ငံများစွာမှလောလောဆယ်စမ်းထုတ်နေပြီးနောက်တစ်ဆင့်မှာလူပေါင်း6,000ခန့်ရဲ့အချက်အလက်တွေကိုရလာတော့မှာမို့ဆုံးဖြတ်ချက်ချဖို့တရင်တွေပိုသိလာရတော့မှာပါလို့ပြောသွားတာပါဒီကြီးကဲဆမင်းနှထန်ကပဲနောက်ထပ်ဒီကာကွယ်ဆေးထုတ်မဲ့ကုမ္ပဏီတွေအနေနဲ့လည်းတန်းထောင်တဲ့ခြေတဲ့ကမ္ဘာပြည်သူတွေအတွက်လုံလောက်တဲ့ကာကွယ်ဆေးအရေးအတွက်ထုတ်ပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျာအမေရိကန်သမ္မတဂျော်နယ်ထရန့်အနေနဲ့သူနဲ့နီးစပ်သူမိုက်ကယ်ဖလင်းကိုလူငင်းချမ်းသာခွင့်ပေးတာပါဝင်ဒီပတ်ထဲဖြစ်တဲ့ support ပေးခဲ့ရမှာအငင်းပွားစရာများစွာရှိနေပေမဲ့ပေးတဲ့အရေးအတွက်ကအရင်သမ္မတတွေထက်နည်းခဲ့တယ်လို့သုတေသနအဖွဲ့တစ်ခုကထောက်ပြလိုက်ပါတယ်အမေရိကန်ခြေဆိုင်ပြည်သူတေသနအဖွဲ့အနေနဲ့တရားရေးဝန်ကြီးဌာနထုတ်ပြန်တဲ့အချက်အလက်တွေကိုကိုးကားပြီးသမ္မတထရန့်အနေနဲ့2018ခုနှစ်မှာသမ္မတဖြစ်လာပြီးကတည်းကလူငယ်ချမ်းသာခွင့်ပေါင်း29မှုလွှတ်ဆောင်ပေးခဲ့တာမှာဗိုလ်ဒူးနေကထုတ်ပြန်တဲ့ဖလင်းအမှုနဲ့အတူ support ပေးမှုနောက်ထပ်ဆက်ချမှုလည်းပါတယ်လို့ဆိုပါတယ်သမ္မတဆမ်ရဲ့နိုင်ငံတော်လုံခြုံရေးအကြံပေးဟောင်းဖလင်းအနေနဲ့အရင်ရုရှားသံမတ်ပြောဆိုခဲ့တာတွေကို FBI ပြည်တော်စုစုံစမ်းစစ်ဆေးဗီဒီယိုကိုလိမ်ပြောခဲ့တာအတွက်အပြစ်ရှိကြောင်း2019ခုနှစ်မှာဝန်ခံခဲ့တာပါ။နိုင်စင်ကြည့်ရင်တော့သမ္မတဆမ်မတိုင်ခင်သမ္မတဟောင်းဘရက်အိုဘားမားအနေနဲ့သူ့တက်တန်း28နှစ်အတွင်းမှာလူငယ်ချမ်းသာခွင့်ပေါင်း212မှုနဲ့ရှော့ပေါ့ပေးမှုပေါင်း1915မှုလှူဆောင်ပေးခဲ့တယ်လို့ဒီသူတေသနအဖွဲ့ကဆိုပါတယ်ခင်ဗျာ။အီသီယိုးပီးယားနိုင်ငံဝန်ကြီးချုပ်ရဲ့နောက်ဆုံးလက်နက်ချဖို့ရာဇသံကိုမလိုက်နာတာကြောင့်နိုင်ငံမြောက်ပိုင်းတီဂရိတ်ဒေသရဲ့မြို့တော်မက်ကီလီကိုနောက်ဆုံးအဆုံးသက်စစ်စင်ရေးဆင်နွှဲဖို့နိုင်ငံစစ်တပ်ကိုအမိန်ပေးလိုက်ပါပြီ။ဝန်ကြီးချုပ်အာဗီအာမက်ကဒီဒေသခံတီဂရိတ်လွတ်မြောက်ရေးလက်နက်ကိုင်တပ်ဦးအနေနဲ့82နာရီတွင်လက်နက်ချဖို့ပြောထားခဲ့ပေမဲ့လိုက်နာမှုမရှိတဲ့နောက်မှာအခုလိုအမိန်ပေးလိုက်တာပါ။ TPLF လို့တူကခေါ်တဲ့ဒီလက်နက်ကိုင်တပ်အနေနဲ့လမ်းလျှောက်ပြီးလက်နက်လာချဖို့ငြင်းကြမ်းစွာဖွင့်ပေးထားတဲ့နောက်ဆုံးဂိတ်ကိုတော့အခုတော့ခိုင်မာပိတ်ထားလိုက်ပြီလို့အီသီယိုးပီးယားဝန်ကြီးချုပ်အာဗီကမနေ့ကပဲကြေညာချက်ထုတ်လိုက်ပါတယ်။ဒီသတင်းပတ်အစောပိုင်းတုန်းကပဲမနေ့ကငြိမ်းချမ်းရေးနိုဘယ်ဆုရခဲ့တဲ့ဝန်ကြီးချုပ်အာဗီကဒီတက်တွေအနေနဲ့အခုလို82နာရီတွင်လက်နက်မချရင်အ အခုလိုပြည်နယ်မြို့တော်ကိုထိုးစစ်ဆင်ခံရလိမ့်မယ်လို့တတိပေးထားခဲ့ပါတယ်ခင်ဗျကျွန်တော်ဝင်းမင်ပ
ါ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5.85 နဲ့ဒိုင်းနိုမီတာ190 kHz 15.5တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA American တန်ကတောက်ကြနေမနေ့ကင်သတင်းများကိုဆက်လက်ကြညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တေဆုံးသူကျသက်ပရိနေက36ယောက်အထိမြင့်တက်သွားခဲ့ပါတယ်။ကျန်းမာရေးနဲ့အာဆာဝန်ကြီးဌာနရဲ့ည8နာရီထုတ်ပြန်ချက်အရတေဆုံးသူ36ယောက်မှာရောဂါအခံရှိသူက23ယောက်ပါဝင်ပါတယ်။နိုဝင်ဘာလ26ရက်နေ့အတွက်အတည်ပြုလူနာကလည်း1639ယောက်ဖြစ်တာမို့8500ကျော်သွားပါပြီ။လောလောဆယ်အထိအတည်ပြုလူနာစုစုပေါင်း85205ယောက်တိဆုံးသူစုစုပေါင်း1846ယောက်နဲ့ဆေးရုံကဆင်းရဲရသူစုစုပေါင်း64645ယောက်ဖြစ်ပါတယ်။ကျသက်ပရိနေအတွက်ဆစ်ဆေးခဲ့တဲ့တက်ခွဲနမူနာကတော့2118ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲနောက်ပိုင်းရောဂါပိုးကူးစစ်ဆေးအရေးအတွက်တိုးလာနိုင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းမကြာသေးခင်ရက်ပိုင်းအတွင်းကပဲသတိပေးပြောကြားထားပါတယ်။ရွေးကောက်ပွဲကာလမဲယုံနေမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ကျောင်းဆရာဆရာမတွေအကြားကိုဗစ်ကူးစက်သူအရေးအတွက်ဟာလည်းပေါ်ဒူနေအထိအနည်းဆုံး40ရှိသွားပြီလို့အစိုးရတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုပြီးသူတို့တဦးကိုကြက်5000စီထောက်ပံ့ပေးခဲ့တယ်လို့ဆိုပါတယ်။ COVID ကရောဂါဒုတိယလိုင်းကာလမှာအကျေးပြန်ဆက်ဖို့ခက်ခဲနေတဲ့အသေးစားချင်းငွေလုပ်ငန်းအတွက်အကျွေးဆက်ရမယ့်ရက်ကိုချို့တိုင်းတဲ့ပြည်နယ်တွေမှာဧပြီလအထိရွှေ့ဆိုင်းပေးထားတယ်လို့စီမံကိန်းဗန္နာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြီးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစောနိုင်က VOA မြန်မာပိုင်းကိုပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုစတဲ့မြင့်မြတ်တဲ့လုပ်ငန်းတွေအတွက်အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုက်ဒန်ကိုဗိုလ်ဒူနေကချီးကျူးဂုဏ်ပြုကြောင်းပြောကြားတဲ့အထက်သမ္မတရှီကျင်းဖင်ကထက်သွင်းပြောကြားခဲ့ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဂျောင်းလီဂျင်းကဂျာတာပရီနေကပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းထက်သွင်းပြောကြားခဲ့ပါတယ
်။ဟောဒီ中美关系的健康稳定发展
ဒီနိုင်ငံဟာအမေရိကန်ပြည်တော်စုနဲ့ပဋိပက္ခမဖြစ်ရေးထိတ်တန့်ရင်ဆိုင်မှုတွေမဖြစ်ရေးပြန်လည်လေးစားသမှုပြုရေးနဲ့နှစ်ဦးနှစ်ပတ်အောင်မြင်မှုတွေရနိုင်မဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်ဆက်သွယ်ရေးကောင်းမွန်အောင်လှုပ်ဆောင်တာနဲ့မတူကွဲပြားမှုတွေကိုထိန်းချုပ်ပြီးတရုတ်အမေရိကန်ကြားအားကောင်းမှုတည်ငြိမ်တဲ့ဆက်ဆံရေးမျိုးဖြစ်လာဖို့လိုလားပါတယ်လို့ပြောသွားတာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကိုတရုတ်သမ္မတရှီကျင်းဖင်ကဗိုလ်ဒူနေကချီးကျူးဂုဏ်ပြုကြောင်းတရုတ်နိုင်ငံမှာသတင်းစာတွေမှာဖော်ပြခဲ့ကြပါတယ်။နိုဝင်ဘာလ3ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲမှာဂျိုးဘိုက်ဒန်အနိုင်ရတဲ့ပေါ်ကမ္ဘာခေါင်းဆောင်တွေကချီးကျူးဂုဏ်ပြုစကားတွေပြောကြပြီးတရင်နှစ်ပတ်လောက်ကြာမှသမ္မတကအခုလိုမျိုးချီးကျူးစကားပြောခဲ့တာပါ။ကုန်သွယ်ရေးစစ်ပွဲတချို့လုပ်တယ်ဆိုတဲ့အပြန်အလှန်ဆွဆွဲမှုတွေလူခွင့်ရေးတရင်မီဒီယာလွတ်လပ်ခွင့်နဲ့ဤပညာပိုင်းဆိုင်ရာပြန်ဆိုင်မှုစတဲ့ကိစ္စရပ်တွေအပါအဝင်အပြန်အလှန်ဆွဆွဲပြောဆိုမှုတွေရှိခဲ့တာကြောင့်ပြီးခဲ့တဲ့လအနိုင်ငယ်အတွင်းနိုင်ငံဆက်ဆံရေးရအနှိမ့်ဆုံးအဆင့်ကိုရောက်ခဲ့တာပါ။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်လို့ဂျိုးဘက်ကအစောပိုင်းမှာပွင့်လင်းမြင်သာမှုမရှိခဲ့ဘူးဆိုပြီးအမေရိကန်ကဝေဖန်ပြောဆိုမှုတွေလုပ်ခဲ့တယ်လို့ဒီကရောဂါနဲ့ပတ်သက်လို့တအူးရဲ့ကင်တွယ်ပုံပေါ်တအူးကအချိန်ချင်းဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်။ဘန်ကောက်မြို့မှာဘုံခွဲဖို့ကြံစည်မှုနဲ့ပြီးခဲ့တဲ့2012ကတည်းကထိုင်းအစိုးရကဖမ်းဆီးထားတဲ့အီရန်ကျင်းသား3ယောက်ကိုအီရန်အစိုးရထံပြန်လည်လွှဲပြောင်းပေးလိုက်ပြီလို့ထိုင်းအစိုးရကကြေညာပါတယ်။အီရန်ဆိုအားကတရှိုးလုံးမှုနဲ့ဆွဆွဲရခဲ့တဲ့ဩစတြေးလျဗီတိန်တွေဘွားတက္ကသိုလ်ကတိကတူကိုအီရန်နိုင်ငံကဩစတြေးလျနိုင်ငံထံကိုပြန်လည်လွှဲပြောင်းပေးပြီးတဲ့နောက်အခုလိုထိုင်းဆိုအားကကြေညာခဲ့တာပါထိုင်းပြင်းအချင်းဦးစီးဌာနကတော့အီရန်အချင်းသားနှစ်ဦးဖြစ်တဲ့မာဆတ်ဆတ်တာဂက်စတာနဲ့စာအီမိုရဒီကိုတော့အချင်းသားအနေနဲ့ပဲအီရန်ဆိုအားထံလွှဲပြောင်းပေးခဲ့ပြီးချန်အချင်းသားတူဖြစ်တဲ့မိုဟာမက်ကာဇာအီကိုတော့ပြီးခဲ့တဲ့ဩဂုတ်လထဲမှာလူချင်းချင်းသာကွင်းနဲ့လွှဲပြောင်းပေးခဲ့တယ်လို့ဆိုပါတယ်အီရန်နိုင်ငံကတချို့မှုနဲ့နှစ်နှစ်ကြာဆွဆွဲဖမ်းဆီးထားတဲ့အရှိလေပိုင်းရေးရာကျွမ်းကျင်သူခါလီမိုဂယ်ဘတ်ကိုထိုင်းဆိုအားထံကိုလွှဲပြောင်းပေးရတဲ့ပတ်သက်လို့၎င်းတို့အခုလွှဲပြောင်းပေးတဲ့အစီအစဉ်ဟာဆက်စပ်မှုရှိတယ်လို့ထိုင်းအရာရှိတွေကအတိအလင်းမပြောပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကထုတ်လွှင့်တဲ့အီရန်နိုင်ငံရဲ့ရုပ်မြင်သံကြားရေးမှာတော့မိုဂယ်ဘတ်ကိုလွှတ်ပေးလိုက်တာဟာထိုင်းကအီရန်အကျဉ်းသား၃ဦးနဲ့အလဲလှယ်လုပ်လိုက်တာလို့ဆိုပါတယ်။ထိုင်းနိုင်ငံသားရေးဝန်ထမ်းတွေရဲ့ပြောရေးဆိုခွင့်ရှိသူတူရဲ့အဆိုအရအခုလိုအကျဉ်းသားလွှဲပြောင်းပေးခြင်းဟာလက်ရှိတည်ဆဲအကျဉ်းသားလဲလှယ်ရေးစာချုပ်အရအီရန်အစိုးရနဲ့နှစ်ဖက်သဘောတူညီချက်တွေကြောင့်လို့ဆိုပါတယ်။အီရန်တယုံကအတည်ပြုပြောကြားရမှာတော့၎င်းတို့ထံမကြာသေးမီကလွှဲပြောင်းပေးတဲ့အကျဉ်းသား၄ဦးရှိခဲ့ပြီးနောက်တဲ့မှတ်ချက်တစ်စုံတည်းဟာပြောဆိုတာမျိုးမရှိကြောင်းသိရပါတယ်။ ီးရတဲ့ကြာသပတေးနေ့ကအိန္ဒိယအရှေ့မြောက်ဘက်ကမ်းခြေကိုဝင်ရောက်ခဲ့တဲ့နီဗာလို့အမည်ရတဲ့မုန်တိုင်းကြီးကိုအသေးပြောင်းမရှိဘဲကျော်လွှားနိုင်ခဲ့တယ်လို့အိန္ဒိယအစိုးရအရာရှိတွေကပြောပါတယ်။ကယ်ဆယ်ရေးလုပ်သားတွေကပြိုလဲနေတဲ့သစ်ပင်တွေကိုရှင်းလင်းရရှိပြီးလက်စစ်တပ်အားတွေပြန်လည်ရရှိရေးအတွက်လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်။ဆိုင်ကလုန်းနီဗာဟာဒေတာစံတော်ချိန်မနက်3နာရီမှာပူဒူချီရီပီနယ်ကမ်းခြေအနီးကိုလေတိုက်နှုန်းတစ်နာရီမှ80လုံးနဲ့ဝင်ရောက်ခဲ့တာဖြစ်ပြီးအချို့ဒေသတွေမှာလေပြင်းတွေကြောင့်နေအမိုးတွေပျက်စီးခဲ့ပြီးမိုးအေးချိန်17မှခန့်နိုင်ရီတော်ကြာရာသွန်းခဲ့လို့ဆိုပါတယ်ပျက်စီးသွားတဲ့ပင်မတအားပေးလိုက်တဲ့ကြောင့်ပြည်စစ်တပ်အားပြန်လည်ရရှိရေးအတွက်ထောင်ပေါင်းများစွာသောကယ်ဆယ်ရေးလုပ်သားတွေကိုတမန်နာဒူအန်ဒရပရာဒစ်နဲ့ပူဒူချီရီပီနယ်တွေမှာဖြန့်ချက်ထားခဲ့လို့သိရပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာတမန်နာဒူပြည်နယ်မှာမိုးအကြီးကျယ်ရွာစဉ်နေရန်တတိုင်းပြိုကျတာကြောင့်အမျိုးသမီးတူသေဆုံးခဲ့ကြောင်းဒေသတွင်သတင်းထောက်ထားတွေကပေါ်ပြပြီးတဲ့နောက်မှာအခြားနောက်ထပ်သေဆုံးမှုမရှိကြောင်းအာဏာပိုင်တွေကပြောပါရယ်တမန်နာဒူပြည်နယ်ရဲ့လက်ထောက်ဝန်ကြီးချုပ် Open Nail Servant ကတော့လူထုကအပြည့်အဝပူပေါင်းပါဝင်ကြတယ်ဘာမှလည်းစိုးစိုးဝါးဝါးထိခိုက်မှုမရှိဘဲမုန်တိုင်းအားပြော့သွားတာသတင်းကောင်းပဲလို့ပြောပါရယ်ပြီးခဲ့တဲ့မေလကလည်းအိန္ဒိယအရှေ့ပိုင်းနဲ့ဘင်္ဂလားဒေ့ရှ်တို့ကိုဝင်ရောက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်း Amphan ကြောင့်လူ130ကျော်သေဆုံးခဲ့ပြီးကျေးရွာအများအပြားပျက်စီးခဲ့ကလူသေများစွာလည်းလက်ဆင့်မီများပြတ်တောက်ခဲ့ပါရယ်ခင်ဗျာတော့ကြာနေမနေ့ကင်းသတင်းလေးကိုကိုဝင်းမင်းနဲ့တူကြည်ညာခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ကြပါပါ
စင်တော်ဝင်းမင်းပါဈေးကောက်ပွဲအပြီး NCA အပြည့်ရဲ့စာချုပ်ချုပ်ထားတဲ့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေအနေနဲ့ပထမဆုံးပေါင်းပြီးထုတ်ပြန်ချက်ထုတ်ရမှာဘလို့ထူးခြားတာကိုဒီအဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ပြောခွင့်ရရဲဘော်တန်ခဲကအခုလိုဆက်ရှင်းပြပါတယ
်အဓိကကတော့ကျွန်တော်တို့ကငြိမ်းချမ်းရေးဒီစဉ်ကသမဏမတိမ်မွေးပါတယ်ဒီတော့ကျွန်တော်တို့ခြေစဉ်ထက်တန်းတဲ့အချိန်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဆက်လက်ပြီးတော့မှအစိုးရတရားနဲ့လည်းဖွဲ့တော်မယ်ဒီငြိမ်းချမ်းရေးဖြစ်စဉ်ကိုဥဆောင်ပြီးတော့မှလုပ်တော်မယ်ဆိုတဲ့ခါကျတော့အမျိုးသားညီညွတ်ရေးအတွက်အားလုံးနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ချင်ညာချင်းဟာအားလုံးအတွက်ထူးခြားချက်လို့ယူဆပါတယ်တကယ်ကိုဒီမိုကရေစီနဲ့ဖယ်ရွယ်အတွက်တကယ်ကိုစစ်စစ်ညီနိုင်တို့ရဲ့ဆန္ဒရှိတယ်ဆိုတာကိုပြလို့တဲ့အတွက်ဒီကိစ္စတွေဟာကျွန်တော်တို့အားလုံးဘယ်သူတို့ကအလုံးလုံးကြီးတိုင်းပြည်အတွက်ဖြည့်ဆွဲမယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့လက်ရှိမှာအစိုးရအနေနဲ့ဒီအမျိုးသားညီညွတ်ရေးအစိုးရသဘောမျိုးပေါ့နော်ဖွဲ့စည်းဖို့ကန့်လန့်တဲ့အနေထားမှာအဓိကတိုင်းရင်းသားပါတီတွေကိုကန့်လန့်ခဲ့တာကိုတွေ့ရပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာတော့ဓာတ်ရိုက်ကန့်လန့်တဲ့အနေထားမျိုးမတွေ့ရသေးဘူးပေါ့နော်။အဲ့ဒီအပေါ်မှာရော
ဒါကဒီကောက်ပွဲလမ်းကြောင်းပေါ်ကဖိတ်ခေါ်ချက်လို့ကျွန်တော်တို့ယူဆပါတယ်။ဒီအတွက်လည်းကျူတူရမှာဖြစ်ပါလေဒီလိုဖိတ်ခေါ်တဲ့နေရာမှာလေဆိုလိုချင်တာကဖိတ်ခေါ်ခြင်းဆိုတာတက်တက်တဲ့တကယ်ကိုဘူပိုင်းဆိုင်ရာတကယ်ကိုတိုင်းပြည်အတွက်သတ်မှတ်တဲ့လုပ်ငန်းပိုင်းဆိုင်ရာဒီမှာဘူပိုင်းရောလက်တွေ့ပိုင်းရောတကယ်ကိုအလုပ်လုပ်နေဖို့လိုမယ်လို့မြင်ပါတယ်ဆိုလိုချင်တဲ့အဓိပ္ပာယ်ကအလုပ်လုပ်တဲ့နေရာမှာဒဇင်းချင်းတူချင်းတက်တဲ့နေရာမှာအလုံးပါဝင်ရေးအတွက်တိုင်းသားတွေတခြားသောဆက်ဆိုင်တဲ့တင်ကြီးနဲ့ပုံပေါ်ရီပါဝင်ရေးအတွက်ဆိုရဲဘူဝါဒအရင်ထက်မှတ်ခဲ့ပဲဆိုရင်ဒီတဲ့ချစ်ရောက်တယ်လို့ကျွန်တော်ယူဆပါ
ဟုတ်ကဲ့ဘလို့တင်းတင်းနဲ့ပုံပေါ်ရီပါဝင်ရေးကိုအကြံပြုခြင်းလဲ
အထူးသဖြင့်ကတော့ဗမာပြည်မှာဒီမိုကရေစီတူပြင်ပြောင်းလဲရေးဖယ်ရွယ်ရေးအတွက်တကယ်ကိုနားလေတက်ကြွနဲ့တကယ်ကိုဘဝနဲ့ချက်တန်းတဲ့လူတွေနောက်တစ်ခုကတော့အားလုံးကလက်ခံနိုင်တဲ့လူတွေအဲ့ဒီလူတွေနဲ့ဖွဲ့စည်းရမှာဖြစ်ပါနောက်တစ်ခုကတော့တော်တော်အဆိုးအကောတနည်းအားဖြင့်ပြောရရင်ဥပဒေကျူရေရောအုပ်ချုပ်ရေးရောမှာဒီလိုပုံပုံမျိုးတွေပါနိုင်တာဟာကျွန်တော်တို့အားလုံးအတွေ့အင်အားတစ်ခုလို့လည်းကျွန်တော်တို့ယူဆပါ
ဟုတ်ကဲ့ဒီနေရာမှာ PPSC စီဝေးအပြီးချိန်ညချက်ထဲမှာပေါ့နော်ထူးခြားတဲ့လုပ်ငန်းစဉ်အနေအထားတွေကဘယ်လိုမျိုးရှိလာနိုင်လဲ
ကျွန်တော်ထင်ပါတယ်ထူးခြားတဲ့လုပ်ငန်းစဉ်ဆိုတာကတော့အများကြီးမျော်လင့်နေတဲ့လက်မှတ်ရေးမထိုးထားသေးသောငွေငွေဖြစ်စင်မှာမပါဝင်သေးသောအဖွဲ့အစည်းများရဲ့အခြေအနေပဲဖြစ်ပါတယ်ဒီနေ့အချိန်မှာကျွန်တော်တို့အားလုံးတို့ကသွေးဆုံးဆွေးနွေးနိုင်ဖို့ဆိုတဲ့အဖြစ်ကိုရှာဖို့အတွက်ကျွန်တော်တို့ချိုးပန်းနေရတဲ့ကာလဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီတစ်ခါကျွန်တော်တို့ NCA မထွက်ရတဲ့အဖွဲ့တွေတောင်းဆိုတဲ့အချိန်မှာဒီတက်မတော်ဘက်ကလည်းပေါ့နော် AA လက်နက်ကိုင်တပ်ဖွဲ့နဲ့အရင်ကျန်းဖွဲ့အဖွဲ့အဖြစ်သတ်မှတ်ထားပြီးတော့မြောက်ပိုင်းဖွဲ့တွေလည်းပါဆွေးနွေးတက်ဆုံနေတဲ့အနေအထားကနေအခုတစုံတရာကြောင်းလာနိုင်တဲ့အနေအထားအပေါ်မှာရောဘလို့သုံးသပ်ပြီလဲထူကြမှုတွေ
ဘလို့နည်းနဲ့ဒီတွဲဆုံကိုတော့လူနေပြီလို့ကျွန်တော်ယူဆတယ်ပြီးတော့ကျွန်တော်ကြိုးဆိုတယ်ဆိုလိုချင်တဲ့အတိတ်တွေကရခိုင်ပြည်နာဟာကျွန်တော်အားလုံးရဲ့ပြည်နာပြီးတော့ဘလို့နည်းနဲ့ဖြစ်ဖြစ် 别搞歪八弯的，你知道吧？呗，对手对手，从大街上来路呗，对手对手，就那种阿龙啊，对手不着，罗内比，哎，大哥，单一队，吉姆跟谁呢？单一拿一队，先修多难一多队，就那当手吧。
လက်ထဲမှာငွေသိမ့်မချန်ချန်ထားလေးမရှိတဲ့ အဖွဲ့တွေကတော့အရင်ပြမရဘူးပေါ့နော်အဲ့တော့ဒါတွေအတွက်ကိုဒီကြားထဲမှာဒီနှစ်လစာကိုဆိုင်ငံ့ထားလိုက်ရတဲ့အတွင်းဝင်မဝင်မှာဆိုလို့နှစ်လအတွင်းရစရာရှိတဲ့ငွေကိုအစိုးရကထုတ်ချိပေးထားမယ်ဆိုတဲ့ဟာအမှန်တော့ထုတ်ချိမယ်ဆိုရင်ဒီလထုတ်မှာကြမယ်ဟုတ်ဆိုတော့ဒီလကလည်းကုန်တော့မယ်ပေါ့နော်ထုတ်ချိပေးမယ်လို့တော့ပါတယ်ဒါပေမဲ့အခုချိန်ထိအငွေကတော့မရောက်သေးဘူးပေါ့အဲ့လိုမျိုးတွေကအခက်အခဲပေါ့နော်
ပြန်ဆက်မဲ့ကာလရွှေ့ဆိုင်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းတွေမထိခိုက်အောင်မြမစီးပွားရေးပန်ကနေအတိုးမဲ့တစ်နှစ်ငွေထုတ်ချေပေးသွားမယ်လို့လည်းငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါရယ်အစိုးရကတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရမြန်မာနိုင်ငံဝန်အသေးစားငွေရေးကြေးရေးအဖွဲ့အစည်းပေါင်း189ဖွဲ့ရှိပါတယ်ရှင်ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
မြန်မာနိုင်ငံနယ်စပ်တရုတ်နိုင်ငံယူနန်ပြည်နယ်မှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကျမ်းမာရေးဆိုင်ရာအထောက်အထားတွေပါဝင်တရားဝင်နေထိုင်ခွင့်လက်မှတ်တွေကိုပြည်ပဆောင်ဆောင်ကင်ထားကြဖို့ဒေသအာဏာပိုင်တွေကသတိပေးထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ယူနန်ပြည်နယ်တဲဟုံပြည်နယ်ကွဲထဲမှာပါရဲ့တရုတ်ရွှေလီနယ်ကျဲကောင်မြို့တွေကမြန်မာနိုင်ငံသားတွေအနေနဲ့နှစ်နိုင်ငံချစ်ကြည်ရေးအရာထုတ်ပေးထားတဲ့ပေါ့ပေါ့ကတ်လိုလူသီးများရဲ့မြန်မာနိုင်ငံသားအပြီးမှတ်ပြုကတ်စာအုပ်အစိမ်းလိုခေါ်တဲ့နေထိုင်ခွင့်ကတ်တွေအပြင်အခုနောက်ပိုင်းထုတ်ပြီးရကိုဗစ်ရောဂါဆက်စပ်ပြီးကြောင်းအထောက်အထားကပ်ပြားကိုပါကင်ဆောင်ထားဖို့ဒေသခံတောင်းရှိသူတွေကသတိပေးနေပါတယ်။ဒီရပိုင်းတော့ယာယီနေထိုင်ခွင့်လက်မှတ်နဲ့နေထိုင်ခွင့်ပေးထားတာရှိပေမဲ့လိုက်လံဆက်စပ်နေရကတော့ပုံများလာကြောင်းလဲရွှေလီမျိုးကတအောင်းလူငယ်ပရာဟိတာအဖွဲ့ဥက္ကဋ္ဌမိုင်ဦးလှိုင်ရေးကပြောပါတယ်
။နေထိုင်ခွင့်ရှိရမယ်။ဒီနေထိုင်ခွင့်တမျိုးလည်းမဟုတ်ဘူး။ဟိုပေါ့ဖို့ကလည်းရှိသေးတယ်။အဲ့ပေါ့ပေါ့ကတော့အကြောင်းမဟုတ်ဘူးဒီနောက်ပိုင်းကဒီကျမကြီးကအတိကဦးစားပေးနေတာဘာဖြစ်လဲကျွန်တော်တို့မြန်မာနိုင်ငံသားကအခက်ခဲတဲ့လူရှိတော့တရုတ်ပြည်ကခိုးဝင်လာတဲ့လူလည်းရှိတယ်ခိုးဝင်လာတော့တရုတ်တွေကဒီယောဂါကိုကြောက်နေလို့အားအားကိုလိုက်လံစစ်ဆေးနေတယ်ဘယ်နေရာမဆိုတခါလေကတော့သူတို့လမ်းမှာကြုံလဲသူတို့ဒီဖုန်းနဲ့ကြွားကုန်းနဲ့ဟာရိုက်မှာပုံပေါ်မပေါ်မပေါ်ဘူးဆိုရင်တော့သူကဖမ်းသွားပြီဖမ်းပြီးတော့တခါတည်းကိုမြန်မာနိုင်ငံပို့ပေးတယ်နှုတ်မို့တို့ဒီကကိုရိုနာဝင်ခိုင်းတဲ့အားမျိုးရှိပါတယ်ခင်ဗျာ
နေထိုင်ခွင့်အထောက်အထားမရှိလို့ဖမ်းဆီးခံထားရတဲ့လူတွေကလည်းပုံများလာနေရလို့မကြသေးခင်ကမှထိမ့်သိမ့်ခံရပြီးပြန်လွတ်လာရေးမြန်မာတဦးကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကလည်းအထောက်အထားမရှိလို့ထိမ့်သိမ့်ခံရရင်မြန်မာတွေကိုတရုတ်ဘက်ကလွှဲပြောင်းပေးခဲ့တယ်လို့မူဆဲခရိုင်အုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOA ကိုပြောပါတယ်
။ပြီးခဲ့တဲ့နေ့လောက်က106ရောက်လွှဲတယ်လေ။အဲ့ဒါတွေကသူတို့ဘက်ကဒါအရေးယူထားတဲ့ဟိုအကျဉ်းသားပေါ့အကျဉ်းသားပေါ့။အဲ့ဒီမှာကိုဝင်ကိုထွက်လုတ်တဲ့လူတွေလည်းပါတာပေါ့တရုတ်နိုင်ငံကတော့မြန်မာနိုင်ငံဘက်မှာယောဂဖြစ်ပွားမှုနှုံနဲ့မြင့်နေတယ်ဆိုတော့ဒီဘက်ကနေဝင်တာထွက်တာပြီးလို့ရှင်အဲ့ဒီကဒီကနိုင်ငံသားတွေနဲ့ပတ်သက်တာဒါတွေနဲ့ပတ်သက်တင်းကျပ်တဲ့စည်းကမ်းတွေထပ်ထုတ်လာများတာပေါ့အဲ့ဒါလည်းကြောင့်ဒီဘက်ကိုအကြောင်းကြားရရှိလဲအကြောင်းကြားရရှိညှိနှိုင်းတာလည်းရှိတာပေါ့လေ
မြန်မာတရုတ်ကုန်သွယ်ရေးကိစ္စနှစ်နိုင်ငံဖြည့်ရှင်းမှရရလူကုန်ကူးမှုလိုကိစ္စတွေကိုတရုတ်ယူနန်အစိုးရဘက်ကမြန်မာဘက်ကိုအပြစ်ပေးရမျိုးရှိပေမဲ့သူနိုင်ငံအတွင်းမကြာခဏပြောင်းလဲထုတ်ပြန်တဲ့အလုပ်သမားကိစ္စကိုတော့များသောအားဖြင့်အသိပေးလိမ့်မရှိကြောင်းလဲဦးမောင်မောင်တန်းကပြောပါတယ်။မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါတွေ့ရှိပြီးရွှေလီနဲ့ကျဲကောင်မျိုးနှစ်ခုလုံးကိုကျန်းမာရေးစစ်ဆေးမှုရဲ့ယူနန်အစိုးရကလုပ်ခဲ့ရပါ။အဲ့ဒီနောက်ပိုင်းကိုဗစ်စစ်ဆေးပြီးရထောက်ခံချက်ကိုနေရအနှံ့ပြားမှာစစ်ဆေးရပြီးလုပ်နေရလို့လဲရွှေလီမြို့မှာနေထိုင်တဲ့ကိုမြတ်သူကပြောပါတယ်
။ကျွန်တော်တို့အစတော့ကတော့ဒီစစ်ဆေးတက်တန်းဝင်စာအုပ်တွေပေါ့အဲ့ဒါနေချွေလီမှာသွားပြီးတော့စာအုပ်စိမ့်ဆိုပြီးတော့တို့လောက်ခိုင်းပါရဲ့အဲ့စာအုပ်စိမ့်ကနေခုကျွန်တော်တို့ဒီ2020မှာဟိုငါးလပိုင်း29ရက်နေ့ရောက်တဲ့အဲ့ဒီမှာပတ်ခေါ်ကစပြီးတော့အသုံးပြုခွင့်ပေးတယ်အော်ခုဒီအပိုင်းမှာတော့ပတ်ခေါ်ကလုတ်ပေးတဲ့လူတွေကစာအုပ်စိမ့်ပြန်ပြီးတော့လက်လက်ပေးရဆိုပြီးတော့တည်င်းတွေထွက်နေရဗျသူကတော့စစ်ချင်တဲ့အချိန်ကိုကောက်စစ်တာပဲကျွန်တော်တို့ဘနက်ကတော့မှကျွန်တော်စစ်ခံတယ်ဘောနော်အဲ့လိုလေလမ်းသွားလမ်းလာသူတို့မထင်တဲ့အချိန်ကိုကောက်စစ်တာပေါ့အဲ့လိုမျိုးလေ
ရွှေလီမြို့မှာလုံးလုံးကြီးရဲ့မြန်မာနိုင်ငံသားတသိန်းလောက်ရှိပြီးအဲ့ဒီထဲက26,000မှာပေါက်ဖော့ကန်ရှိနေပြီလို့တရုတ်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်။တရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုလည်းအလုံရှင်တွေကလက်မခံထားဘူးနဲ့မြန်မာကျပ်ငွေ3,100နီးပါးရှိရဲ့တရုတ်ရွှေငွေ5,000ကိုဒဏ်ငွေအင်းကြီးနဲ့ပေးဆောင်ရမယ်လို့လည်းတရုတ်အာဏာပိုင်တွေကသတိပေးထားပါတယ်။မြန်မာနိုင်ငံမှာမကြသေးခင်လာရီအားစားလို့ကိုဗစ်ရောဂါကူးစက်မှုတွေတိုးလာရာကတရုတ်နိုင်ငံအပါအဝင်အင်းကြီးချင်းနိုင်ငံတွေကနယ်စပ်ဒေသတွေမှာလုံခြုံရေးတွေတင်းကျပ်ထားသလိုဝင်ထွက်သွားလာမှုတွေကိုလည်းကန့်သတ်စစ်ဆေးနေရတွေတိုးမြင့်လာနေရဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
တပတ်မီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတော့ကြည့်ရအောင်ပါမူရင်းအာဘော်မူရင်းသုံးတိုင်းပြောပြမှာဖြစ်ပါတယ်ကျွန်တော်ကြိုးစားပါပါ2020ပြည့်မြန်မာပြည်တော်ဝင်တဲ့တရုတ်နိုင်ငံပောက်ဖော်ဆက်ဆံရေးအချော်တင်းဆိုတဲ့ခေါင်းစဉ်နဲ့ Modern Diplomacy ထဲမှာဂျေရှီဘိုရာရဲ့သုံးသပ်ချက်ကိုပြောပြလိုပါတယ်မြန်မာနိုင်ငံပြည်တွင်းစစ်ပြဿနာနဲ့ရုန်းကန်နေရစေရိုဟင်ဂျာပြဿနာပြည်လည်နိုင်တဲ့ချင်းကပ်မှုမရှိသေးခြင်းအနေရီယာအပြတ်သက်ပြန်တဲ့အတိုင်းအချင်းဖြစ်ပါတယ်ဒီအချိန်တွေမှာတရုတ်မြန်မာဆက်ဆံရေးအလားအလာဘယ်လိုရှိမလဲဆိုတာကိုသုံးသပ်ထားတာဖြစ်ပါတယ်မြန်မာပြည်တရုတ်ရဲ့စီးပွားရေးသားကောင်ဖြစ်လာတဲ့နယ်လို့တော့လောလောဆယ်မှာရှုမြင်တိုင်းပွဲမတွေ့ရဘူးလို့ရေးပါတယ် CMEC ကတရုတ်မြန်မာစီးပွားရေးဇင်းကြံစတင်အကောင့်ထဲပေါ်နေတဲ့ဆိုပေမဲ့မြန်မာဘက်ကထိန်းသိမ်းသိမ်းသိမ်းနဲ့လုပ်တင်းစလောက်ကိုပဲလွှတ်ဆောင်နေခြင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့တရုတ်ရေးရာဘူဝါဒကိုကြည့်မယ်ဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့စံရင်းတမန်ငင်းလိမ္မာပတ်နှံ့မှုကိုတွေ့မြင်ရပါတယ်တဲ့နိုင်ငံတကာကဝင်ရောက်ဆက်ဖက်တဲ့ကိစ္စတွေမှာတရုတ်ကိုဒိုင်းတပွဲအကာအကွယ်ချစ်ဆုံးချပေမဲ့တရုတ်ရဲ့မြန်မာနိုင်ငံတွင်စီးပွားရေးလုပ်ငန်းတွေကိုထိန်းသိမ်းလုပ်ခွင့်များစေနိုင်ဘူးလို့ဆိုထားပါတယ်တရုတ်ရဲ့သိက္ခာမှုကိုနေဆက်ဒေသလူငုံရေးကိစ္စတွေနဲ့လည်းဆက်ဆက်ပြီးတွေ့မြင်ရသေးတယ်လို့ပြောပါတယ်တရုတ်ကွန်မြူနတီပါတီဘဟုနိုင်ငံရေးဆက်ဆံရေးကမရှင်နာယန်ဂျီရှီရဲ့စစ်တမရုံးကမြန်မာနိုင်ငံခိတ္တသွားရောက်ခရက်ကစားကိုကြည့်သူတို့တရုတ်တွေရဲ့စီးပွားရေးစီမံကိန်းကိုလူချင်းတလူလုံထိုင်မှာမဟုတ်ဘူးဆိုတာသိကြစေပါတယ်တဲ့ဒါပေမဲ့အပြန်အလှန်အဖြစ်တော့မြန်မာနိုင်ငံဟာ One China Principle ကိုခေါ်တဲ့တရုတ်နိုင်ငံရဲ့မူကိုအဓိကအစိမ့်မှပြုတဲ့ Hong Kong Macau တို့နဲ့ပတ်သက်ပြီး One Country Two System လို့ခေါ်တဲ့နိုင်ငံစနစ်နှစ်မျိုးကိုလက်ခံတဲ့ဒါပြင်ဟောင်ကောင်အမျိုးသားလူမျိုးရေးဥပဒေကိုအစိမတ်ပြုတဲ့53နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ကြေထားပါတယ်။အယုတ်တို့ရဲ့မြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုဟာကန္တာများစွာမှာရှိနေတယ်လို့ဆိုပြီးညဉ့်ညာရေးဖြစ်စဉ်မှာတိုင်းဒေသနဲ့ကိုင်းအင်အားစုတွေနဲ့တရုတ်ဆက်ဆက်နေတာအထူးသဖြင့် FNPCC လို့ခေါ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုကင်တွယ်ပြီးတော့အချော်တင်းလုပ်တာတွေကိုသူဖော်ပြထားပါတယ်အခုခါဆိုရင်တရုတ်ရဲ့ NGO တချို့ဟာလည်းအာဖရိကနိုင်ငံတွေမှာသူတို့လုပ်လို့မျိုးမြန်မာနိုင်ငံရဲ့အောက်ခြေလူထုတွေနဲ့ထိတွေ့ဆက်ဆံမှုတွေစတင်လုပ်ဆောင်လာပြီလို့ရေးထားပါတယ်အခုအချိန်ရှိတော့မြန်မာနဲ့တရုတ်တွေ့ဆက်ဆံမှုကနှစ်ဖက်စလုံးအကျိုးရှိစေတဲ့ win-win game ဖြစ်နေပြီးတော့တကယ်လို့များအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကမြန်မာအပေါ်ပိတ်ဆို့မှုတွေကိုရုတ်သိမ်းလာမယ်ဆိုခဲ့ပြီးမြန်မာတို့ဒီတရုတ်ဘော်ထားရှိရဲ့မူဝါဒကိုအပြောင်းအလဲများလုပ်နိုင်မလားဆိုတာကတော့စိတ်ဝင်စားစရာပဲလို့ဒီသတ်ထားပါချင
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုတော့ဥုံခင်းရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီမိုကရေစီလူပောင်တိဆောက်ရမှာရပ်ဘက်အသင်းဖွဲ့တွေအလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေကြောင်းဥောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကိုကြီးတင်ဆက်ထားပါရခင်ဗျာ
ရပ်ဘက်အဖွဲ့အစည်းနဲ့ပတ်သက်ပြီးရေးသားထားတဲ့စာအုပ်စာတမ်းအတော်များများရှိပါတယ်ဒီမိုကရေစီစနစ်ပြည်သူပြောထောင်ရမှာအရေးကြီးတာမှုရပ်ဘက်အဖွဲ့အစည်းတွေပါဝင်တဲ့အခန်းကဏ္ဍကိုအယုံဆိုင်ကြတာပါ။ဒါပေမဲ့အရသာကြီးပါလို့အရပဲ့အဖွဲ့စည်းလို့ခေါ်တာမဟုတ်ပါဘူး။အသင်းဘဲဝန်ကြောင်းအတွက်စီးပွားရေးလုပ်သူတွေ၊ကုမ္ပဏီတွေ၊နိုင်ငံရေးပါတီတွေကိုအရသာအဖွဲ့စည်းလို့မခေါ်နိုင်ပါဘူး။ကိုယ်သဘောနဲ့ကိုယ်ဆန္ဒအတိုင်းအရသာတွေစုပေါင်းဖွဲ့စည်းထားတဲ့အသင်းအဖွဲ့တွေဖြစ်ပါတယ်။ရက်ွက်အသင်းကစပြီးပုဂ္ဂလိက NGO တွေအထိပါဝင်ပါတယ်။ရက်ွက်အသင်းအဖွဲ့တွေဟာစေတနာဝန်ထမ်းတွေဖြစ်ကြပြီးပါရည်နာရည်ဘာသာရေးလူမှုရေးကိစ္စတွေဆောင်ရွက်ကြပါတယ်မြမပြီမှာဒီလိုရက်ွက်အဖွဲ့ပေါင်း2000ရောရှိနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ်ကခန့်မှန်းပါတယ်ဒေသကအရက်ပဲ့အဖွဲ့အစည်းတွေမှာတော့လက္ခဏာဝန်တန်းပါဝင်လေးရှိပြီး နိုင်ငံတကာ NGO တွေနဲ့ဆက်ထားတတ်ပါတယ်အစိုးရစီမံမှတ်ပုံတင်တဲ့အဖွဲ့ရှိသလိုမှတ်ပုံမတင်သူလည်းရှိပါတယ်ဒီအဖွဲ့တွေများပြားလာတာမကြသေးပါဘူ
းဒေသခံအရက်ဖက်အဖွဲ့အစည်းအရေးအတွက်ကိုအမျိုးမျိုးခံမှန်းနေတာတွေ့ရပါတယ်2003ခုနှစ်မှာကလေးသူငယ်ကယ်ဆယ်ရေးအဖွဲ့ကစစ်တမ်းကောက်ယူတဲ့အခါမှာဒေသခံ NGO အဖွဲ့290ရှိတယ်လို့ဆိုပါတယ်ရုံရင်းပျက်စီးလာတဲ့လူမှုစီးပွားရေးအခြေအနေကိုကောင်းမွန်အောင်လုပ်ဖို့အရက်ပဲအဖွဲ့အစည်းတွေပေါ်ထွက်လာတာဖြစ်ပါတယ်။စီဆိုးရတက်လာပြီးမကြာမီ1990ပြည်လွန်အစောပိုင်းမှာတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရဲဆဲလိုက်တာဟာလေအရက်ပဲအဖွဲ့အစည်းတွေပေါ်ပေါက်လာစေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။မြစ်တာဖောင်ဒေးရှင်းနဲ့ငိမ့်ဖောင်ဒေးရှင်းဟာထင်ရှားပါတယ်။အစိုးရမလုပ်နိုင်တဲ့လူမှုရေးလုပ်ငန်းတွေကိုရက်သားအဖွဲ့အစည်းတွေကဝင်ရောက်လုပ်ကန်ပေးရတာပါ။ရန်ကုန်မှာဆိုရင်2000ခုနှစ်မှာရုပ်ရှင်မင်းသားဦးကျော်သူဦးဆောင်နဲ့နာယီကူညီမှုအသင်းဟာထင်ရှားလာပါတယ်။ဗုဒ္ဓဘာသာဝင်တွေဦးစီးရဲ့အသင်းဖြစ်ပေမဲ့ဦးကျော်သူကိုစာနမူနာယူပြီးအခြားနာယီကူညီမှုအသင်းတွေလည်းပေါ်ထွက်လာပါတယ
်။2009တန်ခါအောင်ကြွမှုနဲ့2008နာဂစ်လီမွန်တိုင်းကာလမှာတန်ခါနဲ့အခြားဘာသာရေးအဖွဲ့တွေဦးဆောင်တဲ့အယတအသင်းအဖွဲ့တွေအများအပြားပေါ်ထွက်လာပါတယ်။နိုင်ငံခြားအကူအညီမပါဘဲတည်ထောင်တဲ့အယတအဖွဲ့အစည်းတွေဖြစ်ပါတယ်။ဒါပေမဲ့2008မှာဒေသခံ NGO နဲ့အပြည်ပြည်ဆိုင်ရာ NGO တွေပူးပေါင်းပြီး Local Resource Center လို့ခေါ်တဲ့ဖွံ့ဖြိုးရေးမန္တန်အဖွဲ့တည်ထောင်နိုင်တာဟာအယက်ဖွဲ့အဖွဲ့တွေအတွက်အလွန်အကျိုးရှိပါတယ်။နာဂစ်မုံတိုင်းရဲ့ရလတ်တစ်ခုပါပဲ။ရန်ကုန်မှာဌာနချုပ်ထားပြီးမန္တလေးလာရှိုးနဲ့မော်လမြိုင်မှာဌာနခွဲတွေဖွင့်ထားပါတယ်။ရပ်ဖက်အဖွဲ့အစည်း600ကျော်ရဲ့လုပ်ငန်းတွေကိုညှိနှိုင်းဆောင်ရွက်ပေးတဲ့မန္တန်အဖွဲ့ဖြစ်ပါတယ
်။နာဂစ်မုံတိုင်းမတိုင်မီကာလမှာအရပ်ဖက်အဖွဲ့အစည်း30နီးပါးတည်ထောင်နိုင်ခဲ့ပြီးနာဂစ်နဲ့ဦးသိန်းစိန်အစိုးရကြား3နှစ်တာကာလမှာအရပ်ဖက်အသင်းအဖွဲ့20ကျော်ပေါ်ထွက်လာကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရခင်မှာအရပ်ဖက်အဖွဲ့အစည်းအများဆုံးပေါ်ထွက်လာပါတယ်။အစိုးရအဖွဲ့ပြီး3နှစ်အတွင်းအရပ်ဖက်အဖွဲ့အစည်း85ဖွဲ့ပေါ်ထွက်လာပြီးNLD အစိုးရလက်ထက်မှာ35ဘွဲ့ပဲပေါ်ထွက်ကြောင်းသိရပါတယ်။ဒါပေမဲ့အဖွဲ့အစည်းတစ်ခုအနေနဲ့ထိတိရရောက်မလုပ်နိုင်တာတွေလည်းရှိပါတယ်။အရက်ဖက်အဖွဲ့အစည်းတည်ထောင်ပြီးမကြမီတည်ထောင်သူကစိတ်ပြောင်းပြီးအခြားစီမံကိန်းမှာသွားလုပ်တဲ့အတွက်အဖွဲ့ဝင်မရှိတဲ့အရက်ဖက်အဖွဲ့အစည်းနဲ့အဖွဲ့ဝင်တဦးနှစ်ဦးသာရှိတဲ့အရက်ဖက်အဖွဲ့အစည်းစတဲ့အမိခံအရက်ဖက်အဖွဲ့အစည်းတွေလည်းရှိနေပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်2014ဇူလိုင်လ17ရက်နေ့မှာအသင်းအဖွဲ့များမှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုလွှတ်တော်ကပြဋ္ဌာန်းပါတယ်။အဲ့ဒီအရင်ကတရားဝင်မှတ်ပုံတင်တဲ့အဖွဲ့အစည်းအနည်းငယ်သာရှိပါတယ်။ဒါပေမဲ့2015နောက်ပိုင်းမှာတရားဝင်မှတ်ပုံတင်တဲ့အယတအဖွဲ့တွေတိုးပွားလာတယ်လို့ Bouncy Facility ရဲ့2018စာရမ်းမှာဖော်ပြပါတယ်။2017မတိုင်မီကမှတ်ပုံတင်တဲ့အဖွဲ့အစည်းနှစ်ခုသာရှိပေမဲ့ဥပဒေပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာအဖွဲ့ပေါင်း60လောက်မှတ်ပုံတင်ကြပါတယ်။မပုံတင်ထားတဲ့အတင်းအဖွဲ့ဟာနိုင်ငံတော်အစိုးရနိုင်ငံခြားအစိုးရမဟုတ်တဲ့နိုင်ငံတကာ NGO နဲ့ပုဂ္ဂလိကအလူရှင်တွေပေးအပ်တဲ့အထောက်အပံ့ကိုလက်ခံရယူပိုင်ခွင့်ရှိတယ်လို့အတင်းအဖွဲ့များမပုံတင်ဥပဒေအခန်း၈မှာဖော်ပြထားပါတယ်။အစိုးရအနေနဲ့မလုံနိုင်တဲ့အလို့ကိုတာဝန်ယူလုပ်ကင်ပြီးဒုက္ခရောက်သူဆင်းရဲနွမ်းပါးသူကိုကူညီတဲ့နေရာမှာအရက်ဖွဲ့အဖွဲ့တွေဟာစားဆောင်နိုင်တာကိုတန်လျာရှိစရာမလိုပါဘူး။ရပ်ဖက်အဖွဲ့တွေလို့ရကရင်အားကောင်းလာအောင်ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာကအခုအညီပေးနေပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာစပင်ညက်ရမှာကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်ကိုဗစ်ရောဂါကာလစပင်ညက်ရမှာလူကြီးမခွာနိုင်တာအဖြစ်မျက်နှာတစ်ဝိုက်ကိုလည်းထိတွေ့နိုင်ကဆိုင်တွေကအလုံးပိတ်တွေများတာမို့ကူးစက်မှာစိုးရင်ရတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။စပင်းညက်ဆိုင်တွေကနေကိုဗစ်ကူးစက်မခံရရင်ဘလို့ပြင်ဆင်ကာကွယ်သင့်ပါလဲ။ဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေရောဂါကူးဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်။ကဲဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလမှာကုနိုင်တဲ့နေရာတွေထဲမှာတစ်ခုအရေးပါတာဖြစ်တဲ့ဒီစပင်းညက်ဆိုင်ပေါ့ဆရာနော်တယောက်နဲ့တယောက်နဲ့ခွာပြီးနေလို့မရတဲ့အနေထားဒီအလုံးပိတ်ခန်းမှာဖြစ်လေရှိတဲ့အနေထားဒီရတဲ့တစ်ဆင့်ကူးစက်မှုတစ်စုံတရာရှိမှစိုးရင်ရတဲ့အတွက် အဓိကဘလို့အကြံပေးတယ်လဲ
ရန်ကုန်မှာတော့ပေါ့နော်တော်တော်များများကစရင်ညံ့ရင်ကူးမယ်ဆိုတာသိနေတော့လူရင်းကတ်တာဟိုစိတ်ပူတာပေါ့နော်အဲဒါတော့တော်တော်များများစရင်သွားမညံ့ဘူးကြအတောက်တယ်ကို့အိမ်မှာပဲညံ့ခိုင်းတာမျိုးတွေညင်းစိုးစိုးကြီးနေကြတာမျိုးတွေအချို့လည်းကရုံးတုံးပလိုက်တယ်အဲဒီစရင်ညံ့ဆရာကြီးအမြဲတမ်းကလည်းကတ်ထားရတယ်ညက်တဲ့နေရာကိုကိုညက်တဲ့သူရဲ့ပတိုင်းမွေးတွေပါဇက်တွေကိုခံရတာပေါ့နော်နှာခမ်းလေးကိုဆွဲယူပြီးတော့နှာခေါင်းမွေးရိတ်တာပတိုင်းမွေးရိတ်တာအဲဒီမှာမှသူတို့မျက်နှာကိုကန်တယ်ပြီးတော့နှိမ့်နေသေးတယ်လက်ရှိသေးတဲ့လက်တွေနဲ့အဲဒီမှာသဘင်လျှော်ကြတာချို့ရသဘင်ဆိုးရသဘင်ကိုကန်ရတယ်ဒီနေရာတွေအကုန်လုံးတစ်သက်တစ်ဝိုက်မျက်နှာတစ်ဝိုက်ခေါင်းတစ်ဝိုက်ကိုကန်တူရတဲ့လုပ်ငန်းတွေဖြစ်နေတဲ့ခါကျတော့ COVID ကူးစက်မှုအမတန်အန္တရာယ်များတဲ့နေရာတွေပေါ့
ဟုတ်ကဲ့ဆရာကြီးအဲဒီတော့အဓိကကာကွယ်ဖို့အတွက်ဘာတွေလှုပ်ဆောင်တယ်လဲ
နိုင်ငံတကာက CDC တို့ဘာလို့ညွန်ကြားချက်တွေမှာသဘင်ညက်တာပဲဖြစ်ကြောနှိမ့်ကြတယ်မလုပ်ပါနဲ့လို့နောက်ဝင်တဲ့လူတွေကဆန်သဆိုင်မှာညက်ပေးတဲ့လူတွေဝန်တန်းတွေအကုန်လုံးကမတ်စီကိုမဖြစ်မနေတာမတ်ကလည်း N95 ပေါ့ surgical mask လောက်နဲ့မလုံလောက်ဘူးပေါ့တနိုင်ဆုံး covid အတိုင်းပေါ့ဆင်းမှာဝင်လာမဲ့လူတွေကိုထိုင်ကုန်တွေကို၆ပေခွာပေးထားမှာမျိုးတွေအပြင်မှာဆောင်းလိုင်းခါတာမျိုးတွေတော့အခုကအလုံးကမ်းဖြစ်နေတယ်တော်တော်များများမှန်နေနဲ့ပြိပြီးရောရှေ့မှနောက်မှန်နေနဲ့ကုနိုင်စရာရှိတာပေါ့နော်အဲ့တော့သူတို့တွေတက်တက်မမကအရင်ဆုံးကတော့ညက်ပေးတဲ့လူတွေအကုန်လုံးက PPE လည်းပဲတူးလောက်တော့ဝတ်စီခြင်းနဲ့မျက်မှန် goggle ပါတယ် N95 ပါတယ်ပေါ့နော်လက်အိတ်ပါမယ်အဲ့ဒီတော့တခါလာတဲ့လူတွေအကုန်လုံးကလည်းစစ်တလာမှာပြီးတော့သူတို့ရဲ့ပစ္စည်းပစ္စည်းတွေကိုသခင်ရတော်မှာရှိရသဘောပေါ်တင်လိုက်တာမျိုးတွေမလုပ်မိအောင်တယ်လီဖုန်းနဲ့ညက်မှန်နေအကုန်လုံးအိမ်မှာထားခဲ့ပေါ့နော်တို့ဝင်အပြင်မှာအကားထဲမှာထားခဲ့ပေါ့ပြီးတော့ချိုးရင်း appointment နဲ့လုပ်ရင်တော့ပို့သွားမယ်သူတို့ကပို့ပြီးတော့ပို့ဒီပိုင်းတတ်ထားမှာပေါ့နော်အဲ့ဒါပြုံနေမဲ့အစားအကြောပြီးတယောက်ဝင်အဲ့တော့သုံးလဲကလထိုင်ကြီးကိုထိုင်ရပြီပေါ့အဲ့တော့ကိုယုံကြီးတွေဖွတ်တာပေါ့နော်အပေါ်ကနေသခင်လေးမကြတော့အောင်အဲ့ဒါလည်းတယောက်ကိုတစ်ခါသုံးပေါ့အဲ့ဒီသူထိုင်ပြီးသွားရင်သူကင်ပြီးသားထိုင်ပြီးသားပစ္စည်းပစ္စည်းတွေအကုန်လုံးကပို့တတ်စေတယ်နဲ့ချားရတာပေါ့နောက်တူတက် ready
ဟုတ်ကဲ့ဆရာနောက်ထပ်ရောသတိပြုတင်လာ
ကိုတော့ဆိုလို့ရှိရင်များသဘင်ညက်သေးလေးကပုံးလေးနဲ့လာကြတယ်လေသူတို့တစ်တာလေးနဲ့သဘင်အောင်မှာထိုင်ခိုင်းပြီးတော့သဘင်ညက်ပေးကြတာကအခုဒီခေတ်ကာလမှာအဲ့လိုပြန်လုပ်ရင်ကောင်းမလားလို့လေဝင်လေတွေကောင်းတယ်နှစ်ယောက်သလုံးကတော့မတ်စီတက်တာလက်အိတ်တက်တာအဲ့ဆိုရင်ခုအလုံးပိတ်ခါနဲ့မှာညက်တာတဲ့ဆိုင်ရင်ပို့ပြီးတော့ခံနေရကင်းတာပေါ့
ဟုတ်ကဲ့ဆရာဒီနေရာမှာနိုင်ငံတကာတွေအတွေ့အကြုံရရော
ဒီနိုင်ငံတကာရဲ့ပုံစံလေးကြည့်တဲ့ခါကျတော့ဒီခါနဲ့မှာတယောက်ပြီးနိုင်တယ်တယောက်ပိုးတတ်စီခံရတယ်နောက်အသက်ကြီးတဲ့သူတွေယောဂရှိတဲ့လူတွေမလာပါနဲ့ကိုယ်မှာပဲကိုဖြစ်တယ်လို့နေလိုက်ပါဒီကမှာလက္ခဏာပြနေမလာနဲ့ပေါ့ဗျာပြီးတော့အဝမှာတెంပရေချာတိုင်းတာပေါ့နော်အဲ့ဒီဝန်တန်းတွေကလည်းသူတို့ကိုခန္ဓာမှာကပ်နေတဲ့ COVID ပိုးတွေကိုစန့်တင်ပြဖို့အတွက်ဒီအခုစားတွေအကုန်လုံးကဒီနေ့အတွက်လဲပြရတော့မယ်ပြောပြရမယ်သူမရှင်တစ်ခါလုံးပြင်ဆွတ်ပြရမယ်အဲ့တော့ရေချိုးပြီးတော့မှအိမ်ပြရမယ်ဆိုတာမျိုးပေါ့နော်စက်ပြတွေကိုလက်တင်မကတော့ဇပင်းတွေမှာရှော်ပြရမှာသူတို့ဇပင်းတွေမှာလည်းသူကဇပင်းမှာ COVID ပိုးဘယ်လောက်ရှင်နေနိုင်လဲဆိုတိုက်ကြည့်တဲ့ခါကျတော့ဒီတော့နာယီပိုင်းလို့ပြောတယ်အဲ့တော့ဒီလူမျိုးဇပင်းကဆက်ကဲမှာရှိတဲ့ပီဘောကတွေပေါ့ဥပမာတော်တော်များများကအလှတင်နေဆိုလို့ရှိရင်စိတ်ချွေးရတနာတွေဝိလာလာမျိုးရှိနေအဲ့ဒီရတနာတွေပေါ်မှာတတုပစ္စည်းတွေပေါ်မှာပေါ့ဗျာဆိုပေကိုကကြင်ရင်9ရက်တောင်ခံတယ်လို့ပြောတယ်စစ်သားနဲ့လောက်ထားတဲ့ပီဘောကတွေပေါ်မှာဆိုရင်4ရက်တောင်ခံတယ်ပလတ်စစ်ပေါ်မှာဆိုရင်2ရက်ခံတယ်စတီးနဲ့ပစ္စည်းပစ္စည်းဆိုင်ကုန်တွေဘာတွေပေါ်မှာ2ရက်ခံတယ်ကတူဘူးဒီပေါ်မှာတရက်ခံတယ်ဒီဖန်ပရင်းပေါ့မှန်ပရင်းပေါက်ဒီပန်တကားတွေဆိုရင်တော့9ရက်လောက်တောင်ခံတယ်ဗျတရင်းစာစက်ကူပေါ်မှာ3လကြီးလောက်ပဲခံတယ်လို့တွေ့ရတယ
်ဟုတ်ကဲ့ဆရာကြီးနောက်သဘင်လန်ညက်တဲ့သူတွေအနေနဲ့ရောနောက်ထပ်အတိတ်ကသတိပြည့်တင်လား
သဘင်ကဆိုင်တဲ့ဝင်ရင်လက်သေးပါပြီးတော့သူတို့ကိုပိုင်းဒိတ်တွေနဲ့ပါဝင်လာရင်ပိုကောင်းတယ်ဟုတ်ကိုင်းဒီကိုင်မကင်ရအာဟာဟုတ်ကိုင်းလို့ကျင်အဲ့လက်အိတ်ကိုရေရက်ကန်တဲ့လက်အိတ်ကိုပေါ်ရတယ်ပို့ရတယ်နောက်ဆုံးကိုယ့်လက်ကိုလည်းပို့ရမှာပေါ့ဒါလက်အိတ်တွေချက်သွားတဲ့ခါကျအဲ့ဒီဆိုင်မှာပဲကျွန်တော်ပြန်ချုပ်ပြီးထားခဲ့ရမယ်အတန်ကနေတွေးနိုင်ပိုကောင်းတာပေါ့နော်ကျွန်တော်ကိုနိုင်ငံမှာဥပဒေမထုတ်ထားပြီမဲ့ကျွန်တော်ကနေဒါနိုင်ငံတော်လွန်တွဲဥပဒေလေးကိုသွားလေ့လာတဲ့ခါကျတော့သူကအဝမှာဟိုကတခါလေးကိုပြောထားတာမတ်မတက်လာရင်လက်အိမ်မပါလာရင်မဝင်ရဘူးပြတူးပြီးရင်တူးပြီးတိုင်းသူကပိုးတက်စီနေဖျားနေခိုင်ကုန်နေရောစုံလေကတိုင်းပဲဖြစ်ဖြစ်ခေါင်းချော်သွားလို့ပလက်ကတိုင်းပလက်ကတင်ကြီးပဲဖြစ်ဖြစ်ဒါတွေအကုန်လုံးကိုလေဝန်ထမ်းတွေအကုန်လုံးကိုလေသူကစက်မှတ်ပြီးတော့ PPE ဝတ်စုံတွေဝတ်ရတာမတ်ကိုလည်းချိန်လုံးဖျက်ရဘူးခုက30လေးကိုရိုက်မယ်ဆိုပါတော့အဲ့တော့လာတဲ့လူတွေအကုန်လုံးကလည်းမတ်ကိုတက်ထားပြီးအဲ့ဒီဂျိမ်းမဲ့လူကလည်းတက်ထားတော့အဲ့ဒီဂျိမ်းမဲ့နေရာလေးကိုအဲ့ဒီချိန်လေးကြာမှဆိုခဏလေးဖြုတ်ပလိုက်တာပေါ့နော်ဂျိုးလေးကိုဒါလေးခြင်ပြီးတော့လုပ်ပေးမယ်ပြီးရင်အရက်ပြန်ပုတ်လိုက်ပါပြီးဂျိုးကိုပြန်တင်ပါအရက်ပြန်ပုတ်လိုက်ပါအဲ့တော့အဆင်ဆင်းတော့အရက်ပြန်ပြီးစိတ်အေးကြီးနေတယ်ကိုယ့်အိမ်ထဲမှာအရက်ပြန်ပလင်းကိုအမြဲဆောင်ထားရမယ်သို့မဟုတ်စိုင်နေပဲဖြစ်ဖြစ်ဒီလိုလူများတဲ့နေရာတွေမှာများများသုံးလို့ရအောင်တော့ကျွန်တော်ထားပေးရမယ်အခုကျွန်တော်တို့ ပြီးတော့အထက်မှာလည်းဟန်ဂျယ်တွေနဲ့အရက်တန်နဲ့လက်ကိုပုတ်ပြီးတော့ထွက်ရမှာပေါ့။အဲဟဲဒရိုင်ယာတွေဟဲစပရေးတွေမသုံးပါနဲ့တဲ့။သုံးလိုက်လို့ရှိရင်ပုံတွေနဲ့ပိုပြီးတော့လွင့်သွားမှာဒီခန်းထဲမှာလွင့်နေမှာဆိုလို့အဲဒီတော်ရန်တိုဥပဒေမှာအဲ့လောက်ထိတတ်မှတ်ထားတာရှိတာပေါ့နော်။အဲ့ငသေးမွေးနဲ့နှာခေါင်းမွေးရိတ်ကြတာကအတက်နဲ့ဆိုအထီးတွေ့နေအောင်သူကလုပ်သွားတာပေါ့နော်။အဲ့ဒီတစ်ယောက်ပြီးရင်လည်းနောက်တစ်ယောက်ကိုနောက်ထပ်လက်တွေချုပ်လဲတိုးတခါဆုံးပေါ့နော်။ဒီပီပီကတော့ဝက်ထားပေါ့။ပတ်စံချေရတော့မှတော်ရန်တိုမှာဆိုလို့ရှိရင်ကတ်တွေပါနေမဟုတ်ပေါ့ဘယ်နဲ့ online စနစ်နဲ့ချေခိုင်းတာနော်။အဲ့တော့ covid စီးကံဘလို့တတ်မယ်ဆိုအခုသဘင်ညဆိုင်နဲ့ခလာပြုပြင်ဆိုင်များမှာလည်း covid စီးကံထွက်လာဖို့တော့လိုတင်တယ်လို့ကျွန်တော်မြင်ပါတယ်ဗျာ။တို့လည်းလိုက်နာလိုက်နဲ့စီးကံတော့ဖြစ်ရမှာပေါ့ဗျာ
။ဟုတ်ကဲ့ဆရာဒီနေရာမှာပတ်စံပေးတဲ့အချိန်ပေါ့ဆရာနော်။အဲ့ဒီအတွက်က
ကျွန်တော်ကတော့ကတ်သုံးတဲ့စနစ်တွေရဲ့ခုန wire နဲ့ transfer လုပ်တာစိတ်မရှိတဲ့ခါကျတော့အဲ့ဒီပတ်စံတွေက plastic 8ကိုလည်းကိုသူကထည့်ပေးရတာပေါ့နော်ဒီဘက်ကဆိုင်ဆင်ရလဲမကင်ဘူးသူတို့ box တစ်ခုထားလာပေါ့နော်အဲ့ထဲကိုထည့်လိုက်ဆိုပြီးတော့မှသူတို့ကပိုးတန့်ပြီးတော့သူတို့ကန်သုံးတယ်ပေါ့နော်ပြန်မှားမယ်နဲ့အတိအကျပေးတာမျိုးစနစ်လုပ်လိုက်ရင်တော့ပိုးအဆင်ပြေမှာပေါ့
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီစပင်ညက်တဲ့အချိန်အတွက်ကော
အဲမနေ့15မိနစ်ပေါ့နော်စပင်ရဲ့အပေါ်မှာဒီကမှချော်တာတွေသိုးတာတွေရှိကြတယ်သိုးတာတွေကျတော့တခါကျ나ယူခွက်လောက်ပေါ့တကယ်တမ်းက contact time ကိုအတက်နိုင်ဆုံးနင်းအောင်တော့သုံးရမှာပေါ့တက်နိုင်ဆုံး15မိနစ်မကြာအောင် service မျိုးကိုပေးနိုင်လို့ပို့ကောင်းတာပေါ့နော်အဲ့ဒါကြောင့်ကြိုတင်ပြီးတော့ပြင်ဆင်ထားတဲ့စနစ်တွေသူလာမယ်ဆိုရင်ဘလို့စပင်မျိုးညက်ချင်တာသိုးအောင်မလားပါလားပေါ့ကြိုမိတာပြီးကြိုတင်ပြင်ဆင်ထားမှာဒီဟိုသူတို့အလှမောက်တော့တယ်နဲ့စက်ကကြီးတစ်ခုနဲ့ပေါ့အခုအုတ်ခွန်ကနေပြီးတော့လက်မဝက်ချမ်းတယ်ဆိုလက်မဝက်ကိုချိန်လိုက်တယ်အကုန်လုံးဝူးဆိုစပင်မျိုးချလိုက်တာမြောင်အဲ့ဒီအခါတော့အလုံးခန်းလဲသိပ်ပြီးတော့မကောင်းလာဘူးအဲ့တော့တကားကြီးခရင်မောက်ကြီးဖွင့်ရမယ်ဒီထဲမှာ ventilation ပေါ့နော်ဟိုဘက်ဒီဘက်လေဆုပ်ဆိုင် exhaust fan လို့ဟာမျိုးတွေလုပ်ထားပေးရမယ်ပုံစံမျိုးဆိုရှိလာနိုင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးထိုက်စော်လှုပ်ကြံခံရလို့တည်ဆုံခဲ့ရပါတယ်။မြမတက်မတော်နဲ့တအန်းပလောင်တက်ဖွဲ့ DNA လေးတို့အကြာမိုးကုတ်မြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့ဂျွေကောက်ပွဲကျင်းပပြီးစီးတဲ့နောက်ပိုင်းရှမ်းပြည်နယ်အတွင်း COVID-19 ကူးစက်မှုတစ်နေ့တခြားတိုးလာနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်းဦးထိုက်စော်ဟာပြီးခဲ့တဲ့ဇနီးနေ့ကအမည်မသိတနတ်သမားနှစ်ဦးကသူ့နေအိမ်မှာဝင်ရောက်ပစ်ခတ်ခဲ့ပါတယ်။ဦးထိုက်စော်ကိုကြောက်မဲဆေးရုံကိုပို့ဆောင်ပြီးတဲ့နောက်ဆေးရုံမှာပဲဆုံးသွားခဲ့တာပါ။ဦးထိုက်စော်ရဲ့အလောင်းကိုမိသားစုနဲ့ဆွေမျိုးတွေကနိုဝင်ဘာလ22ရက်ကတကြိုပေးရမှာရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွဦးဆောင်တဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ဝင်တွေဇာပနတ်အခမ်းအနားတက်ရောက်ခဲ့ပါတယ်။ကနေ့အထိဦးထိုက်စော်ကိုပြစ်ခတ်တဲ့တနတ်သမားတွေကိုတော့မဖမ်းမိသေးပါဘူး။ကြောက်မဲမြို့မှာ2020ခုနှစ်အတွင်းအရက်သား10ဦးကျော်တပ်ဖြတ်ခံရပြီဖြစ်ကြောင်းလူမှုကူညီရေးအဖွဲ့တွေကပြောပါတယ်။
မြမသမတော်နဲ့တန်မျိုးရာလူမျိုးရေးသမတော် TNL တို့ကြားမိုးကုတ်မြို့နယ်လွယ်ဦးနားတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ24ရက်နေ့ညမှာတော့မိုးကုတ်မြို့နယ်လွယ်ဦးနားတဝိုက်မှာတိုက်ပွဲဖြစ်ပွားရမှာတိုက်ပွဲကြောင့်ကြောက်ဝါကြောက်ပုံမန္နာပိန်ပိတ်နားတဝိုက်ကရွာသားတို့လည်းမိုးကုတ်မြို့ပေါ်ရပ်ကွက်တွေမှာရှိတဲ့ဘုံကြီးကျောင်းတွေဖျားရှိကူကျောင်းတွေနဲ့နိဆာရဆွေမျိုးအိမ်တွေပြင်မိုးကုတ်မှာရှိတဲ့လီစုမျိုးရာဖုံးပြိုးသုသေးပါတီရုံးကိုလည်းရောက်ရှိလာသူတွေရှိတယ်လို့ပါတီရဲ့ဗဟုသုဥက္ကသတော်ခင်မာဦးကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကမိုးကုတ်မြို့နယ်ရွှေညောင်ပင်နဲ့လွယ်ရောက်နားတဝိုက်မှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်။မိုးကုတ်နဲ့မိုးမိတ်နားမှာရှိတဲ့လွယ်စားကြီးရွာနားတဝိုက်မှာလည်းနိုဝင်ဘာလ25ရက်နေ့မနေ့ပိုင်းမှာပြစ်ကတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။ချင်းပြည်နယ်ရဲ့မြို့တော်ဟာခါမြို့တောက်သုံးရေလုံလောက်စွာရရှိနိုင်ရေးအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကအကောင့်ထဲပေါ်ဆောင်ဖို့စီစဉ်နေတဲ့နှွေချောင်းဆယ်ရေလောင်းသမန်တိဆောက်ရေးစီမံကိန်းကိုလယ်ယာမြေပိုင်ရှင်တွေကစန့်ကျင်ကန့်ကွက်မှုဖြစ်ပွားနေပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့အနေနဲ့နှွေချောင်းဆယ်ရေလောင်းတမန်ကိုပြည်내ငွေလုံးငွေရင်းရန်ပုံငွေစက်တန်း 2,000 ဖြင့်2021နှစ်စမ်းမှာစတင်တည်ဆောက်ဖို့ပြင်ဆင်နေတာပါ။ဒါပေမဲ့အဲ့ဒီစီမံကိန်းပတ်ဝန်းကျင်မှာတည်ရှိနေတဲ့လေယာဉ်မြေပိုင်ရှင်တွေက အဲ့ဒီစီမံကိန်းအကောင့်ထဲပေါ်ဆောင်မယ်ဆိုရင်ဘိုးဘွားစင်ဆက်ကလေးကအသက်မွေးဝမ်းကြောင်းအဖြစ်လောက်ကင်လာကြတဲ့လေယာဉ်တွေဆုံးရှုံးပျက်စီးမဲ့အပြင်လွယ်လွင်ပြင်ရက်တဘာဝအလတရားတွေလည်းပျက်စီးသွားနိုင်တယ်ဆိုပြီးဆန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်။လွယ်လွင်ပြင်ဒေသမှာအစိုးရအမည်ပေါက်လျာမြေပိုင်ရှင်အနည်းဆုံး18ဦးလောက်ရှိပြီးစပါးစပစ်ချံငါးကန်ကြက်နွားမွေးမြူရေးလုပ်ငန်းတွေလုပ်ကိုင်နေကြသူတွေဖြစ်ပါတယ
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကန်အဖွဲ့အေအေနဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေရောကြသွားတဲ့အတွက်တချို့ဒေသတွေမှာစစ်ဘေးရှောင်သုံးခတ်တဲ့တချို့နေရပြန်နေကြပြီးဖြစ်ပါတယ်အစိုးရစစ်ကြောင်းတွေကြေးရွာသင်းဝင်ရောက်လာတဲ့အတွက်ဗျမ်းချောင်းတပြုတ်ဆောင်တရာဦးဖန်ကားစတဲ့ကြေးရွာတွေကကြောက်ဖြူမြို့ပေါ်မှာခိုးလုနေတဲ့ဒုက္ခလက်ဆောင်ကန်ဟာစစ်ကြောင်းတွေမရှိတော့တဲ့အတွက်အခုကအာလုံးနီပါနေရကိုပြန်လာကြပြီးဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်မြောက်ဦးမင်းပြရတိတ်တောင်နဲ့ဘုံလူကျွန်းမြို့နယ်တွေမှာနေရဆွတ်နေရတဲ့ဒုက္ခတဲ့တွေဟာလည်းအခုကစပွားရိတ်သိမ်းချိန်ဖြစ်တဲ့အတွက်နေရပြန်ချင်နေကြပေမဲ့လည်းစိုးရိမ်မှုတွေရှိနေကြတယ်လို့အကူအညီပေးနေသူတွေကပြောပါတယ်
မွန်ပြည်သက်ပါတီတထုံခရိုင်ဌာနချုပ်ယုံမာမွေးရဆေးလာဖြတ်ကြတဲ့ဆေးဆွဲလူငယ်တွေလှစင်ရေအတွက်တိုးများလာတဲ့အတွက်စားနပ်ရိက္ခာနဲ့နေစရာနေရာအခက်အခဲဖြစ်ပေါ်လာနေပါတယ်။မိဘအုပ်ထိန်သူတွေကိုယ်တိုင်လာရောက်အနှံနဲ့မွေးရဆေးလာဖြတ်သူလှစင်ပုံမှန်50ဦးဝန်းကျင်ခန့်ရှိနေတဲ့အပြင်ခရိုင်ဌာနချုပ်မှလက်ရှိထိန်းသိမ်းထားတဲ့တဆင့်ခန့်မွေးရဆေးဝါလက်လီရောင်းချသူလူငယ်40ဦးခန့်မှလည်းအမျိုးသမီးတွေပါဝင်နေတဲ့အတွက်တည်တံ့ထားရှိဖို့နေရာလုံလောက်မှုမရှိဘူးလို့မွန်ပြည်သက်ပါတီတထုံခရိုင်အတွေ့အမူနိုင်ကွန်းဆိုင်ကဆိုပါတယ်အစိုးရအထောက်ပံ့လုံးဝမပါတဲ့မွန်ပြည်သက်ပါတီထိန်းချုပ်နယ်မြေရှိတထုံခရိုင်မော်လမြိုင်ခရိုင်နဲ့ဒဝဲခရိုင်ဌာနချုပ်ရှိမွေးရဆေးဝါးပြန်လည်ထူထောင်ရေးစခန်းမှာမွေးရဆေးဆွဲသူတွေကိုလက်ခံကုသပေးရေးနဲ့ဘဝတက်တဖန်ပြန်လည်ထူထောင်ရေးအစီအစဉ်တွေကူညီပေးနိုင်ရေးအတွက်ရည်ရွယ်ဖွင့်လှစ်ထားတာဖြစ်ပါတယ်
ဒီမိုကရေစီအကျိုးပြုကိရသမတော် DGPA ကနေကလေးစစ်သားအုံပြုနေတာကိုအဆုံးသတ်တဲ့အနေနဲ့ကလေးစစ်သားအုံပြုမှုကာကွယ်စားစည်းရေးဆိုင်ရာသဘောတူစာချုပ်ကိုနိုဝင်ဘာလ20ရက်နေ့မှာလက်မှတ်ရေးဆိုးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းခန်းနာကိုတော့အွန်လိုင်းပေါ်မှာကျင်းပပြုလုပ်တာဖြစ်ပြီးစာချုပ်ကိုမြန်မာနိုင်ငံရှိကလေးခွေးရေးကိုပြင်းထန်စွာချုံပေါက်နေမှုအပေါ်စောင့်ကြည့်လေ့လာရေးနဲ့အစီရင်ခံရေးအင်အားစုဖြစ်တဲ့ CDFMR တို့အကြားလက်မှတ်ရေးဆိုးတာလည်းဖြစ်ပါတယ်။အတိတ်တဲ့တွေအနေနဲ့ငင်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာဒင်မျိုးဝင်းပါဝင်နိုင်ငံတကာသုတန်နမန်တန်ယုံဖွဲ့ဝင်တွေနဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတကာကိုယ်စားလှယ်တချို့ကပါဝင်တက်ရောက်ခဲ့ကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရွေးကောက်ပွဲကျင်းပပြီးစီးတဲ့နောက်ပိုင်းရှမ်းပြည်နယ်အတွင်းကိုဗစ် -19 ကူးစက်မှုဟာတစ်နေ့တခြားတိုးလာနေပါတယ်လမ်းပန်းဆက်တွေရခက်ခဲပြီးမြို့ကြီးပြကြီးနဲ့အလံဝေးတဲ့ရှမ်းပြည်နယ်တောင်ပိုင်းမြို့နယ်တွေအထိကိုဗစ် -19 အတည်ပြုလူနာတွေလည်းရှိလာနေပါတယ်။ဒီအခြေအနေကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
။ရှမ်းပြည်နယ်မှာကိုဗစ် -19 ကူးစက်မှုဟာမတ်လကစပြီးနိုဝင်ဘာလအထိစုစုပေါင်း325ဦးရှိပြီဖြစ်ပါတယ်။အဲ့ဒီအ내ရွေးကောက်ပွဲကာလကမဲသွားပေးရင်မဲဆန္ဒရှင်ရောမဲယုံမှုနဲ့တာဝန်ကျသူတွေကပါကွာရန်တင်းဝင်ကြရတဲ့အဖြစ်ကနေစပြီးခဏအထိယောဂါပိုးကူးဆက်ခံရသူ150နီးပါးတိုးလာတာဖြစ်ပါတယ်။လမ်းမဆက်တွေခက်ခဲပြီးစီးပွားရေးလည်းမဟုတ်တဲ့ရှမ်းပြည်တောင်ပိုင်းလင်းခေမိုင်းပန်မြို့မှာလည်းတပတ်အတွင်း2ဦးအထိကိုဗစ် -19 ကူးစက်သူရှိလာနေပါတယ်။ထို့ပေမဲ့ဒေသခံလူထုအနေနဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းနေတယ်လို့နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲတုန်းကအနိုင်ရခဲ့တဲ့လင်းခေမြို့ပြည်နယ်လွတ်တော်ကိုယ်စားလှယ်မဲဆန္ဒနယ်အမတ်၁ကဦးဆိုင်အောင်ခင်ကရှမ်းဘာသာနဲ့အခုလိုပြောပါတယ်
လမ်းတွေဈေးတွေမှာတွားလာနေကြတဲ့ဒူဒူလူထုတွေကအယံပေါ်ရော့လာနေကြတယ်။မတ်စမတတ်တာတယောက်နဲ့တယောက်နီနီကကနေနေကြတာတွေလုံနေကြတယ်။ပွဲလမ်းတပင်တွေတာရင်းနာရေးပွဲတွေလည်းလုံနေကြတယ်။လူတွေလည်းတွားကြတယ်လေ။တကယ်ဆိုဒီယောဂါဘိုးကဒူးနဲ့ကတ်လာလဲဆိုတာကိုမတိနိုင်ကြဘူးလေနော်။တတိကြီးကြီးထားစီချင်ပါတယ်။
လင်းခေမြို့မှာပြီးခဲ့တဲ့19ရက်နေ့တုန်းကရန်ကုန်တိုင်းကနေတာဝန်ကျပြောင်းရွှေ့လာတဲ့ရဲဝန်ထမ်းတဦးထမှာကိုဗစ် -19 ရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပြီးနိုဝင်ဘာလ22ရက်နေ့ကျတော့လင်းခေနဲ့မိုင်30အကွာမှာရှိတဲ့မိုင်းပန်မြို့မှာကိုဗစ်ရောဂါကူးစက်အတည်ပြုလူနာတဦးထပ်မံစစ်ဆေးတွေ့ရှိခဲ့ပါတယ်။အခုလိုတိုးလာတာဟာကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်ကိုမလိုက်နာကြလို့ဖြစ်တယ်လို့ရှမ်းပြည်ပြည်သူ့ကျန်းမာရေးဦးစီးဌာနလက်ထောက်ညွှန်ကြားရေးမှူးဒေါက်တာသဝနကူကအခုလိုပြောပါတယ်
ခု second wave မှာလူတွေစီကံလိုက်တာမှာတော်တော်နည်းလာတယ်။အသွားလာတွေလည်းရှိနေသေးတယ်လို့ mask တာတွေပါတွေကလည်းအဲစဖြစ်တော့ရှင်းလာပိုင်းကတော့တက်လိုက်ကြတယ်။ခုနောက်ပိုင်းတော့ mask တာတွေလည်းနည်းလာတာပေါ့နော်။ပြီးတော့နောက်တစ်ခုကသတင်းပေးပို့မှုအားနည်းတယ်။အဲ့ဒါကြောင့်မလို့ဌာနဆိုင်ရာကြီးကျမကြီးကဘလောက်ဟိုပြပြလူတွေကမလိုက်တာဘူးဆိုရင်တော့ဒီဟာပြက်မှာပေါ့ဒီရောဂါကြီး။
လက်ရှိမှာလည်းပိတ်ထားတဲ့ခေးသွားလဲပတ်တဲ့နေရာတွေကိုလည်းပြန်လဲခွင့်ပြုထားပြီးစားတောက်ဆိုင်ထိုင်ခွင့်ပြုမှုတွေလည်းတင်းကျပ်တာမရှိတော့တာကိုတွေ့ရပါတယ်။အခုလက်ရှိရှမ်းပြည်မှာနိုဝင်ဘာလ24ရက်နေ့အထိကိုဗစ်အတည်ပြုလူနာ325ဦးရှိရမှာရှမ်းပြည်မြောက်ပိုင်းက86ဦး၊ရှမ်းပြည်တောင်ပိုင်းက239ဦးနဲ့ရှမ်းအရှေ့မှာဆိုရင်12ဦးတို့ဖြစ်ပါတယ်။လက်ရှိဆေးရုံမှာဆေးကုသမှုခံယူနေသူကတော့139ဦးရှိနေပါတယ်။
ဆက်ပြီးတော့စစ်ဘေးရှောင်ပြည်သူအများများခိုးလုံနေကြတဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့မှာကိုဗစ် -19 ပိုးတွေ့လူနာ၄ဦးတွေ့ရှိပြီးတဲ့နောက်မှာတော့အစုလိုက်နဲ့နေထိုင်နေကြရတဲ့စစ်ဘေးရှောင်စခန်းတွေမှာကိုဗစ်ကူးစက်မှုတွေဖြစ်ပွားလာမှာကိုစိုးရိမ်ပူပန်နေကြပါတယ်။အကြောင်းဆိုကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအင်ကတင်ဆက်ပေးထားပါတယ်
။ပလောဝမြို့မှာပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကရန်ကုန်ကနေပြန်လာတဲ့ကျောင်းသား၄ဦးထံကိုဗစ်ပိုးတွေတွေ့ရှိခဲ့ရတာဖြစ်ပြီးကိုဗစ်ကာကွယ်ရေးသုံးဆောင်ပစ္စည်းတွေလိုအပ်ချက်မြင့်မားနေတာကြောင့်စစ်ဘေးရှောင်စခန်းတွေမှာကိုဗစ် -19 ရောဂါပိုးကူးစက်ပြန့်ပွားလာမှာကိုစိုးရိမ်ရတယ်လို့ပလက်ဝါမြို့နယ်တိုက်ပွဲချောင်းနဲ့သဘာဝဘေးကူညီရေးဖွဲ့ဥက္ကဋ္ဌဦးစံလီကပြောပါတယ
်။ဒီတော့မှာဟိုရောဂါပိုးပြည့်ပြီးဆိုတော့စိုးရိမ်တာပေါ့။တိုက်ပွဲချောင်းတွေကတော့အပြင်နဲ့အခုစနေကျွန်တော်တို့အကန့်နဲ့ရှုံးတာမထွက်နဲ့ဆိုဒီဟာလိုအပ်ရင်မလိုအပ်ရင်မထွက်နဲ့ဆိုတော့ဟိုအပြင်ကိတ်မထွက်ခိုင်းလို့ကြာကျွန်တော်တို့ကအမှန်တရှိရေးလို့ပြောလို့ဆိုတာကအခုတစ်ခေါက်တည်းဆောင်တွေကိုလှူတာဒီဘာဒီအဲ့ဒီစိတ်ကိုတုံတုံပေါ့အဲ့လိုပြေးနိုင်တာရှိတယ်အခုနောက်ပိုင်းမှာတော့မပြေးနိုင်တော့ဘူး snow mask တွေလည်းတချို့တွေကမဝယ်နိုင်ဘူ
းလက်ဝတ်မြို့နယ်ဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ CA ပြည်ပကဖြစ်ပေါ်ရဇေတာတစ်ခုဖြစ်ပြီးအခုခါပလက်ဝတ်မြို့ပေါ်စစ်ဘေးချောင်စခန်းတွေမှာစစ်ချောင်ဥယျာဉ် 9,000 နီးပါးခိုးလုံနေကြရပါတယ်အလားတူစစ်ဘေးချောင်ပြည်သူ 3,000 ကျော်ရှိတဲ့ပလဲဝါမြို့နယ်စမီးမြို့စစ်ချောင်စခန်းတွေမှာလည်းကိုဗစ်ရောဂါပိုးကူးစက်မှုဖြစ်ပွားလာမှာကိုစိုးရိမ်ပူပန်ရတယ်လို့စစ်ဘေးချောင်ပြည်သူတွေကူညီဆောင်ရွက်ပေးနေတဲ့ပြပါဟုတ်အဖွဲ့ဒါရိုက်တာဦးစော်လီအောင်ကပြောပါရယ်
ကျွန်တော်တို့ကခုကိုဗစ်ကခုလော့စရာတော့စမီးမြမာတော့တယောက်မှာတော့ပိုစတစ်ပါမတွေ့သေးပေမဲ့ကေလို့မြခေမယ်ဆိုရင်တော့တိုက်ပွဲဆောင်မှာကလူစုလူဝေးကနေ့တိုင်းဖြည့်တယ်ဆိုတော့ဖြစ်ပြီးသားဆိုတော့သူတို့ကသူ့ပြုံပြီးမှနေလာတဲ့အခါမှာကျတော့အဲ့လိုမျိုးဖြစ်သွားခဲ့မယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဒီတက်ကြီးဟိုပိုင်းတွေကိုတည်ဆုံးမှုတွေလည်းရှိနိုင်ပါတယ်ဆိုတဲ့ကြောင့်ကျွန်တော်ပြောချင်ပြီးတော့ခက်တာကကျွန်တော်တို့စမကတလိပ်စမ်းတဲ့ဟာလည်းမရှိဘူးပါခရီးယာမှာမရှိ
အခုလက်ရှိမှာတော့ပလဝါမြို့အဝင်အထွက်တွေမှာစစ်စေးရေးဂိတ်တွေသာရှိပြီးကိုဗစ်ပိုးသွေးရှိတဲ့ဒေသကနေဝင်ရောက်လာသူမြည်တူမစို့ကျန်းမာရေးဌာနကဆုတ်ပြန်ချက်နဲ့အထောက်အထားတွေမပါရှိသူတွေကိုလည်းကွာရန်တင်းသာရှိထားပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်မှာ2020ရွေးကောက်ပွဲအနိုင်ရ NLD ပါတီရဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်လောင်ဦးထိတ်စောဟာအမည်မသိတနတ်သမားနှစ်ဦးကပြစ်ခတ်လို့တည်ဆုံးခဲ့ပါတယ်။မြန်မာတပ်မတော်နဲ့တအားအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA တို့အကြားမိုးကုတ်မြို့နယ်လွယ်ဦးနားရွာတဝိုက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
။မျိုးဆက်တိုင်းလိုလိုဟာပြပချင်းချောင်းနေတဲ့အန်ဒီယန်နဲ့ရင်ဆိုင်နေကြရပါလေ။သမ္မတရော်နယ်ရေဂန်လက်ထက်ကအမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်တွေပါဆိုဗီယက်ပြည်ထောင်စုကပြန့်ပွားလာတဲ့ကွန်မြူနစ်အန်ဒီယန်နဲ့ရင်ဆိုင်ခဲ့ကြရပါတယ်။ဒီကနေ့သမ္မတဒေါ်နယ်ထရန့်လက်ထက်အမေရိကန်ပြည်ထောင်စုဟာတရုတ်ပြည်သူသမ္မတနိုင်ငံနဲ့အီရန်နိုင်ငံကအကြမ်းဖက်အစိုးရတို့ရဲ့စိန်ခေါ်နေတဲ့ပြဿနာတွေနဲ့ထိတ်တန့်ရင်ဆိုင်နေရတာဖြစ်ပါတယ်။ကမ္ဘာနံပါတ်1ချင်းချောက်မှုဖြစ်တဲ့လွတ်မြောက်မှုကိုထိပါအောင်လုပ်နေတဲ့တရုတ်ကွန်မြူနစ်ပါတီအပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒဟာခွန်အားတွေနဲ့အမှန်တရားဆိုတဲ့မှန်တိုင်းတွေကိုအခြေခံထားတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ပါတယ်။ Ronald Reagan Institute မှာနိုဝင်ဘာလ10ရက်နေ့ကဝန်ကြီးပွန်ပီယိုပြောကြားတဲ့မိန့်ခွန်းမှာအခုလိုပြောဆိုခဲ့တာပါ
။ We've stated clearly and consistently that the United States-China relations will not be dictated
American နဲ့တရုတ်ပြည်သူသမ္မတနိုင်ငံဆက်ဆံရေးဟာ Communist Party ရဲ့အမိန့်နဲ့ပုံစံသွင်းထားတဲ့အတိုင်းဆက်ဆံမှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ပြက်ပြက်သားသားနဲ့အစဉ်တစိုက်ပြောထားပြီးသားဖြစ်ပါတယ်။ကမ္ဘာအစဉ်မြင့်မှာဘယ်နိုင်ငံကမဆိုအားကျအတူယူရမယ့်အခန့်ကဏ္ဍကနေပါဝင်နိုင်မှုရိုးရှင်းစွာအင်အားအပြည့်ရှိတဲ့ဆန်နှုံးနဲ့ဆက်ဆံကြဖို့ဖြစ်ပါတယ်။အဓိပ္ပာယ်ကတော့တရုတ်ဘက်ကတာဝန်ခံမှုပွင့်လင်းမြင်သာမှုနဲ့အပြန်အလှန်ဆက်ဆံကြဖို့ဖြစ်တယ်ဆိုတာကိုတရုတ်ခေါင်းဆောင်ပိုင်းကိုကျွန်တော်တို့ပြောထားပြီးသားပါလို့ပြောဆိုလိုက်တာပါ။တောင်တရုတ်ပင်လယ်မှာတရားမဝင်တောင်းဆိုတာတွေထပ်မလုပ်ဖို့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုချိန်းချောက်အကြက်ကင်တာတွေမလုပ်ဖို့ကောင်စစ်ဝင်ရုံးတွေကိုအတုံးချပြီးလျှို့ဝှက်ထောက်လှမ်းတာညာနာပစ္စည်းခိုးယူတာတွေနဲ့အခြေခံအခွင့်အရေးချိုးဖောက်တာတွေထပ်မလုပ်ဖို့ဝန်ကြီးဖွံ့ဖြိုးရေးသတိပေးရင်ကွန်မြူနစ်ပါတီကရှင်ဂျန်တိဘက်နဲ့တခြားဒေသတွေမှာရက်ဆက်စွာနှိပ်ကွပ်နေတာတွေကိုအမေရိကန်အသီးခံမှာမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။အီရန်နိုင်ငံနဲ့ပတ်သက်လို့ကတော့အီရန်အစိုးရနဲ့သူ့ရဲ့အကြမ်းဖက်ဘက်တော်သားတွေရဲ့ဘဏ္ဍာငွေကြေးဒေါ်လာဘီလီယံပေါင်းများစွာကိုပိတ်ဆို့ပြီးအမေရိကန်ကအစွမ်းကုန်ဖိအားပေးနေပါတယ်။သမ္မတထရန့်ခေါင်းဆောင်မှုအောက်မှာအောင်မြင်မှုတွေအများကြီးရရှိနေပါတယ်။အရှိအလေပိုင်းဒေသမှာနောက်ကျကြံနေခဲ့တဲ့အမေရိကန်ရဲ့ဥဆောင်မှုစွမ်းရည်ကိုပြန်လည်အစားထိုးနိုင်ခဲ့ကြောင်း ISIS အစွန်းရောက်အကြမ်းဖက်သမားတွေကိုချိန်မှုန်းနိုင်ခဲ့ကြောင်းဘဂဒာဒီနဲ့ဆိုလီမန်နီကိုတုတ်တင်နိုင်ခဲ့ပြီးစစ်မဲ့ဖြစ်ပွားမှုကိုတိတိတသားထိန်းချုပ်နိုင်ခဲ့ကြောင်းဝန်ကြီးပွန်ပီယိုကရှင်းပြပါတယ်။အဲ့ဒီဒေသတွင်တခြားနေရာတွေမှာလည်းအမေရိကန်ရဲ့ဥစားပေးရမယ့်နိုင်ငံသားရေးမူဝါဒကိုအကောင့်အထည်ဖော်နိုင်ခဲ့ပါတယ်။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်နဲ့ဂိုလန်ကုန်းမြင့်ဒေသဟာအစ္စရေးနိုင်ငံရဲ့ဒစိတ်ဒေသအဖြစ်အတိအမှတ်ပြုနိုင်ခဲ့ပြီးဒေသရဲ့အနာဂတ်မှာအချက်အချာကြတဲ့ဂျူးနိုင်ငံအဖြစ်ရပ်တည်ရေးစိတ်ချရအောင်အမေရိကန်ကကူညီခဲ့တယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။လူတိုင်းဟာလွတ်မြောက်တဲ့ဘဝမှာနေလိုတဲ့စံတာအမွေပါလာပြီးသားဖြစ်ပါတယ်။ဗင်နီဇွဲလားပြည်သူတွေကနီကိုလတ်မဒူရိုရဲ့ဖျက်လို့ဖျက်ဆီးအစိုးရကိုစိတ်ပြက်လက်ပြက်ဖြစ်နေကြတာကျွန်တော်တို့တွေ့နေရပါတယ်။နီကရာဂွာအီရန်နဲ့ဘယ်လာရုစပြည်သူတွေအားလုံးလွတ်မြောက်မှုကိုတောင်းတနေကြတာကျွန်တော်တို့မြင်နေရပါတယ်။အမေရိကန်ရဲ့ကတိကဝတ်ကိုနည်းနည်းစွာယုံကြည်တဲ့အတိုင်းကျွန်တော်တို့နိုင်ငံရဲ့ရည်ရွယ်ရင်းကျွန်တော်တို့တန်ဖိုးထားတဲ့အရာတွေကျွန်တော်တို့ရဲ့လူနေမှုဘဝကိုအကာအကွယ်ပေးဖို့စိတ်ပိုင်းဖြတ်ချက်နဲ့အတူကမ္ဘာတဝှမ်းလူသားတွေပုံမလွတ်မြောက်ရေးအတွက်အမေရိကန်ပြည်ထောင်စုကကြကြပြတ်ပြတ်ဆောင်ကျဉ်းသွားမယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကအလေးအနက်ပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။ VOA အမေရိကန်တိုင်းရဲ့ပတ်စံကဏ္ဍတွေကိုနားဆင်ခဲ့ရပြီးမှအခုတော့သတင်းအချင်းချက်ကိုကျွန်တော်ဝင်းမကပြောပြပေးပါမယ်။တကဘာလုံးမှာကိုဗစ်ပိုးတွေ့သူပေါင်းတန်း60ကျော်လာပြီးသေဆုံးသူတွေလည်း 1.4 တန်းကျော်အထိနောက်ထပ်မြင့်တက်လာချိန်မှာအဆိုးဆုံးခံရတဲ့အမေရိကန်နိုင်ငံမှာတော့ Thanksgiving ကျေးဇူးတော်နေ့ကိုမိသားစုတွေနဲ့အရင်လိုသိပ်မပျော်နိုင်ပဲဆင်နွှဲနေကြပါပြီ။ဒီကျေးဇူးတော်နေ့အားလည်းမတိုင်ခင်ညမှာနေ့စဉ်တည်ဆုံမှု6လအတွင်း2000ကျော်ဆင့်အမြင့်ဆုံးတက်ခဲ့တဲ့အမေရိကန်မှာအရင်ပုံမှန်အားဖြင့်အိမ်ကနေဝေးရောက်နေတဲ့မိသားစုနဲ့မိတ်ဆွေတွေအားလုံးပြန်ဆုံအတူတူလက်ဆောင်စားသောက်လေးရှိတာမို့အခုလည်းလူတွေစုမိပြီးကိုဗစ်ကူးစက်မှုတွေအများကြီးထပ်တိုးလာမှာကိုစိုးရိမ်မှုတွေမြင့်မားနေကြပါတယ်ခင်ဗျာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲကကိုဗစ်ကာကွယ်ဆေးအတွက်နောက်ဆုံးအလားအလာကောင်းနေတဲ့ AstraZeneca ကုမ္ပဏီဆေးရဲ့ထိရောက်မှုနဲ့အန္တရာယ်ကင်းမှုနောက်ထပ်အသေးစိတ်တွေကိုစောင့်ကြည့်နေရသေးတယ်လို့ဆိုလိုက်ပါတယ်။ဒီဒီဘေးချိုရရှိချိုသိပ္ပံပညာရှင်စုမြာစာမေနသန်ကအစာပိုင်းနည်းနည်းထိုးပြီးနောက်ပိုင်းများထိုးရတဲ့ဒီကာကွယ်ဆေးမှာထိရောက်မှုက90ရာခိုင်နှုန်းအထိပိုမြင့်လာပုံရတယ်။ဒါပေမဲ့ဒါကစမ်းသပ်အရေးအတွက်အနည်းငယ်ပါပဲအခြေခံထားသေးတာ။ဒါကြောင့်မို့ဒီထိရောက်မှုရောအန္တရာယ်ကင်းမှုတွေပါစောင့်ကြည့်ဖို့လိုနေသေးတယ်။ဒီ AstraZeneca ရဲ့ကာကွယ်ဆေးကိုတခြားနိုင်ငံများစွာမှလောလောဆယ်စမ်းထိုးနေပြီးနောက်တစ်ဆင့်မှလူပေါင်း6000ခန့်ရဲ့ချက်လက်တွေကိုရလာတော့မှမို့ဆုံးဖြတ်ချက်ချဖို့တရင်တွေပို့ရလာတော့မှလို့ပြောခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါကြောင့်သေဆုံးသူကျသားရင်းနေက36ယောက်ထိမြင့်တက်သွားခဲ့ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ည7နာရီထုတ်ပြန်ချက်အရသေဆုံးသူ36ယောက်မှာရောဂါခံရှိသူက23ယောက်ပါဝင်ပါတယ်။နိုဘမှာ26ရက်အတွက်အတည်ပြုလူနာကလည်း1639ယောက်ဖြစ်တာမို့15,000စုစုပေါင်းကျော်သွားပါပြီ။လောလောဆယ်အထိအတိပြုလူနာစုစုပေါင်း15,205ယောက်သေဆုံးသူစုစုပေါင်း1846ယောက်နဲ့ဆေးရုံကဆင်းခွဲရသူစုစုပေါင်း64,645ယောက်ဖြစ်ပါတယ်ခင်ဗျာ။ VOA America တိုင်းရဲ့မနေ့6နာရီနေ့9နာရီအထိတောက်ကြနေအတွက်သတင်းတွေကိုပြောပြခဲ့တာပါ။နောက်ဆက်နေအတွက်ကျေးဇူးတင်ပါတယ် COVID-19 ဘေးကကင်းလွတ်နိုင်ကြပါစေကျွန်တော်ဝင်းမြင့်ပါ။
This program has come to you from the Voice of America, Washington.